Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတောတာရှင်များရှင်VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ် January 24ရက်အင်္ဂါနေ့ညပိုင်း 9:20 နာရီဒီစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ line to meter 24.95 နဲ့ line line meter 190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျွန်မနားလောက်ပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ Pacific ရောင်းဝယ်နိုင်ငံများကုန်သွယ်ရေးသဘောတူညီချက်TPP ဖော်ဝင်ဖြစ်ကနေအမေရိကန်နှုတ်ထွက်ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ကုသမဂ္ဂလူခွင့်ရေးထုတ်ကိုယ်ဆဲရန်ဟီလီကမြန်မာနိုင်ငံခီးစဉ်တွင်သူနဲ့တွေ့ဆုံခဲ့တဲ့သူတွေပေါ့လက်တုံပြန်ရေးယူခံရမှာစိုးရိမ်ရန်ပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခင်ဖြူတွင်းနဲ့တူကြီးညာပေးမှာပါ
။ကောင်းပါပြီရှင်။NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့ကောင်းဆောင်တွေနဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့တွေ့ဆုံတဲ့တဲ့မှာကြားဖို့ရှိတာကတော့
ဒီအစိုးရနဲ့လက်ရှိတပ်မတော်ကတော့ဒီလုပ်ငန်းသဘောရပေါ့။ဒွန်တော်ကြီးတော့လှုပ်ဆောင်မရတဲ့ကိစ္စတွေရှိတဲ့ချိန်မှာဒွန်တော်ရတယ
်။တွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့ဥခွန်အုပ်ကပါရှင်အပြည့်စုံကတော့မကြခင်ကြားရမှာပါ။ဒါအပြင်ကချင်ပြည်နယ်ဖားကန်ဒေသတွေမှာဒီကနေ့မနေ့အစိုးရတပ်မတော်နဲ့ KIO တို့အကြားတိုက်ပွဲတွေဖြစ်တဲ့တဲ့နဲ့အတူ Trump အစိုးရကနိုင်ငံခြားရေးနဲ့ပြည်တွင်းရေးဆိုင်ရာမဝါဒအစ်တွေကိုအကောင့်ထဲပေါ်ဖို့အဟောင်းတချို့ကိုပြန်မြင်ဖို့ခက်မြန်မြန်လှုပ်ကိုင်းနေတဲ့အကြောင်းတွေကိုလည်းကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံရေးမှာတော့ American နိုင်ငံရေးနဲ့တိုက်ရိုက်လေလံဆွေးနွေးခံကိုနားဆင်ကြားရမှာပါ။ခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုကောင်လွင်ဦးနဲ့မခင်ဖြူတွေတို့ကပြောပြပေးကြပါအောင်ရှင်။
သမရသည်ဖြစ်တရားဝင်စတင်တာဝန်ယူခဲ့တဲ့ပထမသတင်းပတ်အစတင်းနေတာနေမှာပဲ Pacific ရေဝင်နိုင်ငံများကုန်သွယ်ရေးသဘောတူညီချက် TPP ဖော်ဝင်ဖြစ်ကနေအမေရိကန်နှုတ်ထွက်ကြောင်းသမရဒေါ်နယ်ထရန့်ကြေညာလိုက်ပါတယ်။ဒါအားဆိုရင်သမရရွေးကောက်ပွဲမဲဆွေရမှာခရီးပေးခဲ့တဲ့အဓိကကိစ္စတစ်ခုကိုသမရကအကောင့်ထဲပေါ်လိုက်တာလည်းဖြစ်ပါတယ်။ TPP ပါဝင်နိုင်ငံကကုန်သွယ်ရေးသဘောတူညီချက်တွေကြောင့်အလုပ်သမားကဈေးသက်သာတဲ့ပြည်ပနိုင်ငံတွေကိုလုပ်ငန်းတွေရွှေ့ပြောင်းရတာအလုပ်ကံတွေလည်းလွတ်ဆုံးရှုံးရတယ်ဆိုပြီးဆန့်ကျင်နေရလည်းဖြစ်ပါတယ်။ကုန်သွယ်ရေးသဘောတူညီချက်တွေဆက်ရှိနေဦးမှာဖြစ်ပေမဲ့တနင်္ဂနွေနေ့သာထားရှိသွားမှာဖြစ်တယ်လို့ကုန်သွယ်ဖက်နိုင်ငံတနင်္ဂနွေကမှမမကန်ပြမှုလာမျိုးတွေ့ရင်လဲသဘောတူညီချက်ကိုဖျက်သိမ်းကြောင်းစာပေးပို့ပြီးရပောင်း30အတွင်းအဆက်ဖြတ်မှာဖြစ်တယ်လို့ TPP သဘောတူညီချက်ဟာမှန်ကန်တဲ့နည်းလမ်းတစ်ခုမဟုတ်ဘူးလို့လဲသမ္မတထရန့်ကပြောခဲ့တာပါ။တမိုင်းမှာအကြီးဆုံးကုန်သွယ်ရေးဆိုင်ရာတစ်ခုဖြစ်နိုင်တဲ့ TPP သဘောတူညီချက်ဟာကမ္ဘာစီးပွားရေး 40 ရာခိုင်နှုန်းနီးပါးရှိပြီးကမ္ဘာကုန်သွယ်မှုပမာဏရဲ့3ဘုံတစ်ဘုံလောက်ရှိပါတယ်။ TPP သဘောတူညီချက်ကိုတော့ပြီးခဲ့တဲ့သမ္မတဥပမာဆိုးရလက်ထက်မှာစစ်ဆန့်ညှိနှိုင်းခဲ့တာဖြစ်ပြီးကမ္ဘာစီးပွားရေးမှာစီးမင်းတွေကိုတရုတ်နိုင်ငံကချမှတ်မဲ့အစားအမေရိကန်ကရေးဆွဲနိုင်မဲ့အရေးကြီးတဲ့သဘောတူညီချက်တွေဖြစ်ကြောင်းလည်းပြောဆိုခဲ့တာပါသမ္မတထရန့်ကတော့သူ့အနေနဲ့ကုန်သွယ်ရေးသဘောတူညီချက်တွေကိုဆန့်ကျင်တဲ့သဘောထားမရှိပေမဲ့အမေရိကန်နိုင်ငံနဲ့အလုပ်သမားတွေအတွက်အကျိုးကျေးဇူးခံစားမဲ့သဘောတူညီချက်မျိုးကိုသာလိုလားကြောင်းလည်းပြောဆိုခဲ့ပါတယ်
အမေရိကန်သမ္မတထရန့်ရဲ့မျိုးသားလုံခြုံရေးအဖွဲ့မှာတာဝန်ထမ်းဆောင်မှု Republican Party ကအောက်လွှတ်တော်အမတ် Mike Pompeo ကိုဗဟိုထောက်လိုက်ရေး Agency CIA ညွှန်ကြားရေးမှုအဖြစ်နဲ့အချက်လွှတ်တော်မှာထင်းထင်းသာသာကအတည်ပြုလိုက်ပါတယ်။ထောက်ခံမဲ66မဲ၊ကန့်ကွက်မဲ32မဲနဲ့လွှတ်တော်မှာတခဲနဲ့အတည်ပြုပြီးတဲ့နောက် Mr. Pompeo ဟာကာဝေးရေးဝင်ကြီး James Mattis နောက်အမိမြေလုံခြုံရေးဆရာဝန်ကြီး John Kelly တို့နဲ့အတူ Trump ဆိုရတဲ့လက်ထက်မှာတာဝန်သစ်ထမ်းဆောင်မှာပါ။CIA အကြီးအကဲအဖြစ်နဲ့အထက်လွှတ်တော်ကသူ့ကိုအတီးပြလိုက်ပြတာနဲ့တရားဝင်ကျင်းကျင်းတဲ့ခန်းသားကိုတော့ဒုသမ္မတ Mike Pence ကဦးဆောင်ကျင်းပပေးပါရယ်။ Mr. Pompeo ဟာအချင်းသားတွေကိုပြင်းပြင်းထန်ထန်စစ်ဆေးမြင်းမြန်းတဲ့နှီးစနစ်တွေကိုဆုံးသက်ခဲ့တဲ့အပေါ်အရင်သမ္မတ Obama အဆွေအကိုဝေဖန်နေသူတူပါ။ဒါပေမဲ့ပြီးခဲ့တဲ့သတင်းပတ်သူ့ကိုဒီ CIA အကြီးအကဲအဖြစ်နဲ့အတီးပြဖို့လွှတ်တော်မှာကြားနာစစ်ဆေးတဲ့အချိန်အတွင်းမှာတော့သူကအချင်းသားတွေကိုဆက်ဆက်ရမှာအမေရိကန်ဥပဒေနဲ့အညီကင်တွယ်သွားမယ်လို့ကတိပြုပြောကြားသွားပါရယ်။ဒီတော့ထွေထက်လွတ်တော်နိုင်ငံသားဆက်ဆက်ရေးကော်မတီမှာတော့ Mr. Trump ဒီနိုင်ငံသားရေးဝန်ကြီးအဖြစ်နဲ့ရွေးချယ်ထားတဲ့ Rex Tillerson ကိုအတည်ပြုလိုက်ပါပြီ။ Exxon Mobil Company အမှုဆောင်ရာရှိချုပ်အဖြစ်တာဝန်ယူခဲ့တဲ့ Mr. Tillerson ကို American ပြည်ထောင်စုရဲ့ထိတ်တန့်တတ်မှတ်အဖြစ်နဲ့အတည်ပြုသင့်မသင့်ဆုံးဖြတ်ကြတဲ့နေရာမှာပါတီအတွင်းသဘောထားကွဲလွဲမှုတွေလည်းအများအပြားရှိခဲ့ပါတယ်ရှင်။
စီးရဲနိုင်ငံမှာပြစ်ခတ်ရဆဲသဘောတူညီချက်ကိုစောင့်ကြည့်ခဲ့ကနေမဲ့လုပ်ငန်းစဉ်တရားထူတော်မှုရုရှား၊အီရန်နဲ့တူရကီနိုင်ငံတို့သဘောတူညီခဲ့ကြကြောင်းကဇက်စတန်နိုင်ငံအက်စထရနာမြို့မှာကျင်းပနေတဲ့စီးရဲဆွေးနွေးတဲ့သဘောတူညီချက်နှစ်ရက်ကြာညီညီရေးဆွေးနွေးပွဲဒီကနေ့ဆုံးသက်ချိန်မှာပြောဆိုလိုက်ပါတယ်။၆နှစ်နီးပါးကြာစီးရဲပြည်တွင်းစစ်မှာစီးရဲရပြင်းမရှာနိုင်မဲ့ကုလသမဂ္ဂဆုံးဖြတ်ချက်နဲ့ချမှတ်ထားတဲ့လမ်းညွှန်ချက်အရစစ်ဆက်ညှိနှိုင်းမှုတွေကသာငြိမ်းချမ်းရနိုင်မဲ့တခုတည်းသောနည်းလမ်းဖြစ်ကြောင်းလည်းသုံးနိုင်ငံပူးတွဲကြေညာချက်မှာထပ်မံပြောဆိုထားတာပါ။ IS ွဲနဲ့နူဆရာတအူးလိုစစ်သွေးကြွအုပ်စုတွေကိုစန့်ကျင်တဲ့သဘောထားကိုလည်းကြီးညာချက်မှာပူးတွဲဖော်ပြခဲ့ပါတယ်။နောက်တစ်ချိန်ငင်းချင်းဆွေးနွေးပွဲကိုတော့စီးရီးယားဆိုင်ရာကုလသမဂ္ဂဒုက္ခဆွေးစတက်ဖန်ဒမစ်စထရာဦးဆောင်ပြီးဖေဖော်ဝါရီလ10ရက်နေ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပမှာဖြစ်ပါတယ်။အက်စထရာနာမျိုးကဆွေးနွေးပွဲမှာတော့အစိုးရနဲ့တပုံတွေရဲ့ကိုယ်စားလှယ်အဖွဲ့တွေကြားတိုက်ရိုက်ဆွေးနွေးမှုတွေမရှိခဲ့ပဲဂျာဝင်စစ်ဆက်ညှိနှိုင်းသူတွေကတစ်ဆင့်ဆက်သွယ်ပြောဆိုခဲ့တာပါ။ဆွေးနွေးပွဲမှာတော့ရုရှား၊ယူရိုနဲ့တူရကီတို့ရဲ့ကျောင်းဝင်စစ်ဆေးမှုနဲ့ပြီးခဲ့တဲ့ဒီဇင်ဘာလနဲ့ရရှိထားပြီးနေရာတော်များမှာအသက်ဝင်နေဆဲဖြစ်တဲ့အပြစ်ကရဲ့စေသဘောတူညီချက်ကိုအထူးအာရုံစိုက်ညှိနှိုင်းခဲ့ကြပါတယ်။စီးရီးယားနိုင်ငံမှာတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတဲ့ဒီချိန်ထဲမှာပဲမကြာသေးတဲ့နှစ်တွေအတွင်းငင်းချင်းဆွေးနွေးပွဲတွေတော်တော်များလှုပ်ခဲ့ရမှာယာယီပြစ်ခတ်ရဲ့စေးနဲ့လူသားချင်းစာနာမှုကူညီတွေပေးပို့မှုတွေလိုရေလိုအောင်မြင်မှုတချို့ရရှိခဲ့ပေမဲ့လက်နက်ကင်ပြစ်ခတ်တွေအပြစ်ဒဏ်ချုပ်ငြင်းရေးအတွက်တိုးတက်မှုရအောင်တော့များများဆဆမလုပ်နိုင်ခဲ့ကြပါဘူး။
ဥရောပသမဂ္ဂ EU တွေကနေ UK နိုင်ငံခွဲထွက်မဲ့အစီအစဉ်တွေနဲ့ပတ်သက်လို့လွတ်တော်ရဲ့အတည်ပြုချက်ရယူရမယ်လို့ Britain တရားရုံးချုပ်ကဒီကနေ့အမိန့်ချလိုက်ပါတယ်။ EU ကနေ UK ခွဲထွက်ခဲ့တာဟာ Britain ဥပဒေရဲ့အဓိကအရေးမြစ်တစ်ခုကိုဖျက်တောက်ပစ်လိုက်တာဖြစ်တယ်လို့ Britain နိုင်ငံသားတွေခံစားရတဲ့အခွင့်အရေးတွေကိုပြောင်းလဲပစ်လိုက်တာဖြစ်တဲ့ဆိုတဲ့ယူဆပေါ်မှာအခြေခံပြီးအခုဆုံးဖြတ်ချက်ကိုရှင်းမဲ့သုံးမဲ့နဲ့အတည်ပြုလိုက်တာဖြစ်တဲ့အကြောင်းတရားရုံးချုပ်အကြီးအကဲ David Neuberger ကကြေညာခဲ့တာပါ။ဝန်ကြီးချုပ်သရီဆာမေအဆိုရကတော့ဒီ EU ကနေခွဲထွက်ရေးလုပ်ငန်းစဉ်တွေစတင်ဖို့အတွက် EU သဘောတူညီချက်ပါအပိုင်50ကိုထောက်ပြပြီးအုပ်ချုပ်ရေးအာဏာသုံးလှုပ်ဆောင်သွားကြတာဖြစ်ပါတယ်။အဆိုရအနေနဲ့တရားရုံးချုပ်အမိန့်နဲ့အညီအောက်ထက်ပေါ်လှုပ်ဆောင်ရမှာဖြစ်တယ်လို့ရှင်းနေချုပ် Jeremy Wright ကပြောပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာပဲ Britain မဲဆန္ဒရှင်တွေဟာ EU ကနေခွဲထွက်ဖို့မဆိုစလောက်တာတာတဲ့အများစုမဲနဲ့ဆုံးဖြတ်ခဲ့ကြတာပါ။အခုချိန်မှာဒီမဲဆန္ဒရှင်တွေရဲ့ဆုံးဖြတ်ချက်ကိုအကောင့်ထည့်ဖော်တာဟာဥပဒေရေးရာကိစ္စတခုမဟုတ်ပဲနိုင်ငံရေးကိစ္စသာဖြစ်တယ်လို့ရှင်းနေချုပ် Wright ကဒီကနေ့ပဲပြောဆိုသွားပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီလိုမြန်မာ့အံမြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေဆက်လက်ကြီးညာနေပါတယ်ကုလသမဂ္ဂလူ့ခွင့်ရေးဒုက္ခဆွေးနွေးရန်ဟင်းလီကပြီးခဲ့တဲ့သတင်းပတ်ထည်အဆုံးသတ်ခဲ့တဲ့မြန်မာနိုင်ငံခီးစဉ်တွင်သူနဲ့တွေ့ဆုံခဲ့တဲ့သူတွေပေါ်လက်တုံပြန်ရေးယူခံရမှာစိုးရင်ကြောင်းပြောကြားလိုက်ပါတယ်။သူတွေ့ဆုံစကားပြောခဲ့တဲ့သူတွေကအစိုးရကိုဝေဖန်သူတွေတခြားသူတွေရဲ့အခွင့်အရေးကိုကာကွယ်ဖို့ကြိုးပမ်းနေသူတွေအာဏာပိုင်နဲ့ကွဲလွဲတဲ့သဘောထားအမြင်တွေကိုပြောဆိုသူတွေအတွက်စိုးရင်မိကြောင်းနဲ့ဆက်သွယ်ရေးဥပဒေ66ကာကြီးနဲ့အရေးယူဖို့ကြိုးပမ်းမှုတွေတိုးလာနေတာကိုလည်းကုလသမဂ္ဂရုံးချုပ်ရှိရာဂျနီဗာမြို့မှာဒီကနေ့ရက်စွဲနဲ့ထုတ်ပြန်လိုက်တဲ့ကြေညာချက်မှာပြောဆိုလိုက်တာပါ။ဇန်နဝါရီလ9ရက်နေ့ကနေ22ရက်နေ့ထိခီးစဉ်အတွင်းတွားရောက်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်မှာလူကြွေးတပ်ဖွဲ့တွေကနယ်မြေရှင်းလင်းရေးလုပ်ငန်းတွေပြန်စနေရဲဆိုတဲ့သတင်းတွေပေါ်စိုးရိမ်ကြောင်းလည်းပြောဆိုခဲ့ပါတယ်။မြန်မာစိုးရတာဝန်ရှိသူတွေကတော့ရခိုင်ပြည်နယ်ကအခြေအနေကိုဖြေရှင်းရမှာဥပဒေနဲ့ညီကင်တွယ်ဆောင်ရွက်နေတယ်လို့ရရှိပြည်လည်မှုရစေဖို့ကော်မရှင်တွေဖွဲ့စည်းပြီးဆောင်ရွက်နေကြောင်းပြောဆိုထားတာပါ။သူခီးစဉ်တွင်လုံခြုံရေးကြောင့်အကန့်အသတ်နဲ့သာတွားခွင့်ရခဲ့တဲ့ကချင်ပြည်နယ်မှာလည်းအခြေအနေတွေအရင်ထက်ပိုဆိုးလာနေတာကိုထောက်ပြထားတာပါ။လုံချန်းစကန်တွေပါဝင်မြန်မာနိုင်ငံရဲ့အချင်းထောင်တွေမှာတိုင်ချားနိုင်တဲ့စနစ်မရှိသလိုသူနဲ့တွေ့ဆုံစကားပြောခဲ့တဲ့အချင်းသားတွေကနောက်ဆက်တွဲတခုခုဖြစ်မှာကိုစိုးရိမ်ကြတဲ့သဘောထားတွေကိုပြောဆိုခဲ့ကြောင်းလဲကုလသမဂ္ဂလူ့ခွင့်ရေးထူးခိုးဆဲညာရင်းလီကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံကိုစနစ်ရကျခီးစဉ်ဖြစ်တွားရောက်ခဲ့တဲ့လူ့ခွင့်ရေးထူးခိုးဆဲဟာမြန်မာနိုင်ငံဆိုင်ရာအစီရင်ခံစာတစ်စောင်ရှေ့လာမဲ့မလာတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုတင်သွင်းဖို့လဲရှိနေပါတယ်။
ရေပိုင်နဲ့ဆင်ရညင်းပွားမှုတွေရှိနေတဲ့တရုတ်နဲ့ဖိလစ်ပိုင်နှစ်နိုင်ငံအကြားအနေနဲ့ပြန်လည်တိုးတက်လာတဲ့နှစ်ဖက်ဆက်ဆံရေးမှာဒီနှစ်ထဲနောက်ထပ်ဆင်ခုံမှုတွေတိုးလာနေပါဗျ။ရေပိုင်နဲ့အညင်းပွားနေတဲ့နေရာမှာတရုတ်ဘက်ကကျွန်းစုတွေကိုတူတာပိုင်နဲ့ဆိုပြီးထပ်ပြီးတော့ကြွေးကြော်နေတယ်လို့အမေရိကန်သမ္မတသစ်ဒေါ်နယ်ထရမ့်ကအာရှဒေသအတွင်းတရုတ်ရဲ့ဩဇာအာဏာကိုစိန်ခေါ်လာနိုင်ွယ်ရှိတာတွေကြောင့်ဖြစ်ပါတယ်။တရုတ်နဲ့ဆက်ဆံရေးမတည်မငြိမ်ဖြစ်နေတဲ့အခြေအနေအပြင်အမေရိကန်အစိုးရကိုပုံစံသစ်နဲ့ချဉ်းကပ်နေရတွေဟာဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေအစိုးရအတွက်ရေကြောင်းပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးတော့အလျှော့မပေးတဲ့အခြေအနေမှာဘယ်နိုင်ငံနဲ့မှလည်းမျက်နှာမပြတ်ပဲဆက်ဆံရေးဆက်ပြီးတော့ထားချိနိုင်ဖို့စိန်ခေါ်မှုတွေကြုံနေရတာပါ။မစ္စတာဒူတာတေဟာပြီးခဲ့တဲ့ဇွန်လကသမ္မတတာဝန်ဆယူခဲ့တဲ့အချိန်က ကတည်းကစပြီးတော့ဒီတောင်တရုတ်ပင်လယ်ပြင်မှာတရုတ်အစိုးရနဲ့နှစ်ပေါင်းများစွာရေပိုင်းနဲ့အငင်းပွားလာခဲ့တဲ့ကိစ္စကိုရှေ့ရက်မတင်ပဲတရုတ်နဲ့ဆက်ဆံရေးတည်ဆောက်ဖို့ကြိုးစားခဲ့တယ်လို့ပြီးခဲ့တဲ့အောက်တိုဘာလထဲမှာပဲတရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံခဲ့တာပါ။ဒါပေမဲ့အဲ့ဒီနောက်နှစ်လအကြာမှာပဲသူ့အစိုးရအနေနဲ့ဒီအငင်းပွားမှုတွေဖြစ်နေတဲ့ Spratly ကျွန်းစုတွေမှာတရုတ်ဘက်ကဒီလူလုံကျွန်းတွေကိုတိုးချဲ့တိစောက်လာတဲ့အပေါ်တိတ်ပြီးတော့ပြင်းပြထန်ထန်မဟုတ်ပေမဲ့လည်းကန့်ကွက်ခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံအနေနဲ့တရုတ်စုရနဲ့ဆက်စပ်ရေးတိုးတက်အောင်တိစောက်နေတဲ့အချိန်ထဲမှာတောင်တရုတ်ပင်လယ်အတွင်းနည်းမြေပိုင်ဆိုင်ခွင့်ရအောင်ဆက်ပြီးတော့ကြိုးပမ်းသွားမှာဖြစ်တယ်လို့ဖိလစ်ပိုင်သမ္မတရဲ့ပြောခွင့်ရအာနက်စတိုအဘယ်လာကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောဆိုခဲ့ပါတယ်ရှင်။
ပိုင်ဆိုင်မှုတွင်ငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်မှာငင်းချိုင်းနဲ့တည်ငြိမ်မှုတွေမပြတ်ပြားစေဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရအနေနဲ့အချက်အလက်တွေကိုလေးစားဖို့သတိထားပြီးပြောဆိုပြမှုကိုတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်။တောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့ရည်တည်ချက်ကရှင်းရှင်းလင်းလင်းနဲ့သမတ်တည်းရှိနေတဲ့အကြောင်းတခြားနိုင်ငံတွေမှာဘလို့ပြောင်းလဲနေပဲဖြစ်ဖြစ်ဘာတွေပဲဖြစ်ဖြစ်တောင်တရုတ်ပင်လယ်ပြင်မှာအချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့ရေကြောင်းဆိုင်ရာအခွင့်အရေးတွေကိုကာကွယ်သွားမှာဖြစ်ကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဟွာချွန်ရင်းကပြောဆိုလိုက်တာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးဖြစ်ရာသာခံထားတဲ့ Rex Tillerson ကတောင်တရုတ်ပင်လယ်ပြင်မှာလူလုံကျွန်းတွေတိစောက်နေတာကိုတရုတ်နိုင်ငံအနေနဲ့ရက်ဆိုင်မှုနဲ့ဒီကျွန်းတွေကိုသွားလာခွင့်ပိတ်ပင်ရမယ်ဆိုပြီးလွှတ်တော်မတ်တွေရှင်းပေါက်ကြားနာဝဲခုမှာပြောဆိုခြင်းနဲ့ပတ်သက်လို့မေကွန်းထုတ်ကန်ခဲ့ရတဲ့အင်ဂျီရောပြောခွင့်ရရှောင်းစပိုင်ဆာရဲ့မှတ်ချက်ပြီးပြောဆိုချက်ထွက်ပေါ်ခဲ့ပြီးနောက်တစ်နေ့မှာပဲတရုတ်နိုင်ငံကပြောဆိုလိုက်တာပါ။အင်ဂျီရောပြောခွင့်ရပုဂ္ဂိုလ်ကတော့နိုင်ငံတကာရေပိုင်နယ်တွေကိုဗဲနိုင်ငံကမှပိုင်ဆိုင်ခွင့်မရှိကြောင်းနဲ့အမေရိကန်ပြည်ထောင်စုအနေနဲ့တိုက်ပီရဲ့အကျိုးစီးပွားတွေကိုကာကွယ်သွားမယ်ဆိုပြီးမနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။တရုတ်စုကပိုင်သတင်းမီဒီယာတွေကတော့အမေရိကန်ပြည်ထောင်စုအနေနဲ့စစ်ဖြစ်ဖို့ပြင်ဆင်မှထားပဲတောင်တရုတ်ပင်လယ်ပြင်ကကျွန်းတွေကိုတရုတ်နိုင်ငံမသွားနိုင်အောင်ပိတ်ပင်ဖို့ကြိုးပမ်းတာမိုင်မဲတဲ့လုပ်ရတာဖြစ်လိမ့်မယ်ဆိုပြီးတော့လည်းရေးသားဖော်ပြရပါတယ်။
အီတလီနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကနှင်းတောင်ပြိုကျမှုကြောင့်တောင်ကုန်းပေါ်မှာရှိတဲ့အီတလီစိန်ခံဟိုတယ်တစ်ခုပြိုကျပျက်စီးခဲ့တာမှာသေဆုံးသူဦးရေဟာ14ယောက်အထိရှိလာတဲ့အကြောင်းအီတလီကယ်ဆယ်ရေးအဖွဲ့တွေကပြောပါရယ်။ Farindoli မြို့မှာရှိတဲ့ကျယ်လေးပွင့်ဟိုတယ် Rigo Piano ရဲ့ပြိုကျပျက်စီးပုံတွေထဲကနေအလောင်း၅လောင်းကိုအီတလီရှာဖွေကယ်ဆယ်ရေးအဖွဲ့တွေကထတ်တွေ့ခဲ့တယ်လို့ပျက်စီးသွားတဲ့အဆောက်အဦအောက်ခြေအတွင်းပိုင်းကိုမိသက်ဝန်ထမ်းတွေကဝင်ရောက်နိုင်ခဲ့တာနဲ့အမျှနောက်ထပ်အလောင်း၂လောင်းကိုလည်းဆွဲထုတ်နိုင်ခဲ့တာပါ။ပြီးခဲ့တဲ့ပုံထုံးတွေကနှင်းတောင်နိုင်ငံကြီးပြိုကျခဲ့တာနဲ့အီတလီအလဲပိုင်းအဘရူโซအရက်မှာငလင်အပြင်းထန်လှုပ်ခဲ့ရတာကနေထိခိုက်ပျက်စီးခဲ့တဲ့အပျက်စီးပုံတွေအောက်မှာဒီပိတ်မိနေတဲ့ဒီစိန်ခံဟိုတယ်တွေကလူတချို့ကိုလည်းအသက်ရှင်လျက်ကယ်ထုတ်နိုင်ခဲ့ပါရဲ့ရှင်။ဒီကနေ့ညပတ်ထိတ်တန့်ရောက်တဲ့တဲ့တွေကိုကိုအောင်လွင်ဦးနဲ့မကင်ဖြူတွဲတို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအပေါ်ထိုးစစ်စနေတာရရဆိုင်ပေးဖို့ NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ငင်းချမ်းရေးလုပ်ငန်းဦးဆောင်အဖွဲ့ PPST ကတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံချင်းဇန်နဝါရီလ23ရက်နေ့ကတိုက်တွန်းတောင်းဆိုလိုက်ပါတယ်။မြောက်ပိုင်းမဟာမိတ်တပ်တွေအနေနဲ့အစိုးရငင်းချမ်းရေးကော်မရှင်နဲ့အခြေလဲဆွေးနွေးဖို့လိုပြီးတော့တပ်မတော်ဖက်ကတော့ငင်းချမ်းရေးတကာဖွင့်ထားစေပဲလို့တုံ့ပြန်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကတင်ပြပါမယ်ရှင်။
NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ရှစ်ဖွဲ့ခေါင်းဆောင်တွေဟာတနင်္လာနေ့ကနေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မကြီးမင်းအောင်လှိုင်နဲ့လည်းတွေ့ဆုံခဲ့တာပါတပ်ချုပ်နဲ့တွေ့ဆုံစဉ်မှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေပေါ်ထိုးစစ်စင်နေတာတွေရပ်ပေးဖို့ NCA လက်မှတ်ထိုးထားတဲ့ငင်းညာရေးလုပ်ငန်းဦးဆောင်အဖွဲ့ PPST ဥက္ကဋ္ဌစောမူတူစေဖို့ကတိုက်တွန်းခဲ့ကြောင်း PPST အဖွဲ့ဝင်ဗိုလ်မှူးကြီးခွန်ဦးကာကပြောပါတယ်
ကျွန်တော်တို့အဖွဲ့ကောင်းဆောင်ဗိုလ်ချုပ်ကြီးမူတူစေဖို့ရဲ့အဖွဲ့မိတ်ခွန်းမှာတော့ဒီအစီအစဉ်ရေးတွေလျှော့ချဖို့ရဆိုင်ဖို့ပေါ့လေနောက်ပြီးတော့တဘောတာကြီးနဲ့ပြည်ဆောင်ချုံနေတာအောင်ဖြစ်နေဖို့ပြောပြတာဒီကိစ္စကိုတော့ကာကွယ်ဦးစီးချုပ်ကတော့ပုံလင်းလင်းပြောပါတယ်တိုက်ခင်လည်းကျွန်တော်တို့တခန်းတွေကိုတိုက်ကြပါဆိုပြီးတော့အဲ့လိုပြောတယ်ဒီ105မိုင်တို့ကုံတော်ကြီးလမ်းတော်တို့တော့မလုပ်ပါနဲ့ပေါ့လေတောင်မတော်ကတော့ဒီလိုကာကွယ်မယ်လမ်းတွေကုံတော်ကြီးလမ်းကြောင်းတွေကာကွယ်မယ်နောက်ပြီးတော့သူတို့ကတော့တကားဖွင့်ထားတယ်ဆက်လက်ပြီးတော့လက်ထိတ်ခေါ်တယ်သူတို့ဆွေးနွေးရမှာကလက်ရှိအစိုးရရဲ့ဒီငင်းချမ်းရေးကော်မရှင်တို့ပေါ့ဒီဖွဲ့တွေနဲ့ဆွေးနွေးဖို့ပေါ့ဆိုလိုတာကတော့တည်ငြိမ်ရေးချမှုရမှာဒီတိုင်းရေးဆွေးနွေးပွဲတွေရောဖရဲတည်တော်မှုတူဆောက်ရေးတော့ရောအမတ်ခံပြီးသားဖြစ်တော့ဆက်လုပ်နိုင်မယ်လို့တော့ပုံမှန်လင်းလင်းပြောပါတယ
်ဒီလိုတိုက်တွန်းမှုတွေရှိပေမဲ့လောလောဆယ်စီးရေးတင်းမာမှုတွေရော့ကျလာနိုင်မဲ့အလားအလာမမြင်ရသေးဘူးလို့ဘုံမူကြီးခုံကကသုံးသက်ပါတယ်။ဒါပေမဲ့ဖေဖော်ဝါရီလကုန်ဒုတိယအထုပ်ပြန်လည်ကျင်းပမဲ့27ရာစုပင်လုံညီလာခံမတိုင်ခင်ဒီညီလာခံကိုမြောက်ပိုင်းမဟာမိတ်တွေလည်းတက်ရောက်လာနိုင်အောင်ကြိုးစားနေတဲ့သဘောတွေ့ရတယ်လို့သူကပြောပါတယ်။
ကျွန်တော်ခင်တော့ချက်ချင်းလည်းငင်းကြီးတော့မရှိဘူးကနှစ်ဖက်အစီခြေလမ်းနဲ့ကြည့်မယ်တဲ့ကြည့်ရတာတော့ဘုလိုလည်းအခုစစ်ပွဲဖြစ်တဲ့ပြည်ပခန့်နေနေဒီမှာမျော်လင့်တာကတော့ဒီ21ရာစုပင်လုံးဒုတိယအစည်းအဝေးလို့မပေါ်ခင်မှာတော့ရနိုင်တယ်လို့ရအောင်တော့ကြိုးစားနေတဲ့သဘောတော့ရှိတယ်ကဒါတော့ဒီအတိုင်းတင်ကပုံကောကျွန်တော်တို့ကာကွယ်ဦးပေးကြောကောင်းတော်နှစ်ဦးစလုံးမှာတော့ဒီလိုငင်းကြင်ရမရရအောင်လုပ်မယ်ရင်မှကြကဗတ်တူလာတွေ့ရတယ်က
တက်မတော်ရောအစိုးရဘက်ကပါငင်းကြင်ကြီးကိုလူလာတဲ့အခြေခံတွေတူနေပေမဲ့ငင်းကြင်ရဖြစ်စဉ်ကိုပြန်ကြည့်ရင်အစိုးရနဲ့တက်မတော်ကြားအားပြိုင်မှုတွေရှိနေသေးပဲလို့ဘုံမူကြီးခုံကကသုံးသပ်ပါတယ
်ဒီအစိုးရနဲ့လက်ရှိတက်မတော်ကတော့ဒီလုပ်ငန်းသဘောရပေါ့ဒွန်တော်ကြီးကလှုပ်ဆောင်မရတဲ့ကိစ္စတွေရှိတဲ့အချိန်မှာဒွန်တော်ရတယ်အဲဒွန်တော်လှုပ်ဆောင်နေတဲ့အချိန်မှာပဲတချို့အဆုံးဖြတ်ကိစ္စတွေမှာကျွန်တော်လွန်ဆွဲတဲ့သဘောမျိုးလည်းတွေ့ရအစိုးရရဲ့ initiative ကတချို့နေရာရှေ့ရောက်လာတယ်တချို့နေရာမှာတော့တက်မတော်ရဲ့ initiative ကရှေ့ရောက်လာတယ်အဲ့ဒီလွန်ဆွဲတဲ့အကွက်လေးတွေရှိတယ်ဗျ။ဒါပေမဲ့ဘယ်လိုပဲလွန်ဆွဲတာဖြစ်ဖြစ်တဏ္ဍာရီအရေးတွေမှာတော့တွန်တွဲပြီးလောရမယ့်ဟာတော့ရှိတာပဲ။ဒီတစ်ခုကြားမှာအချိန်ဝင်ရှာရှိပြီးတော့ပေါင်းနေတဲ့သဘောတော့ရှိတယ်ဗျ။
2019ခုနှစ်အတွင်း NCA လက်မှတ်ရေးထိုးတဲ့အဖွဲ့တွေရဲ့ရည်တည်ရေးနဲ့ရှေ့လုပ်ငန်းစဉ်တွေကိုနေပြည်တော်မှာဆွေးနွေးနိုင်ခဲ့တယ်လို့ဘုံမူကြီးခွန်ဦးကကပြောပါရစ်
။လက်မှတ်ထိုးတဲ့အဖွဲ့တွေရဲ့ဒီခိုင်မာရေးငင်းချမ်းရေးလုပ်ငန်းစဉ်ပေါ်မှာပူးပေါင်းဆောင်ရွက်နိုင်ရေးအဲ့ဒါကိုကျွန်တော်တို့အသောင်းပေးပြီးတော့ဒီနှစ်ဦးမှာဒီအတိုင်းတကာပုံကိုကာကွယ်ဦးစီးချက်ကပြေးပြီးတော့ပူးပေါင်းဆောင်ရွက်နိုင်တဲ့နေလားတွေကိုချမှတ်လိုက်နိုင်တာပေါ့ဗျာဒီလက်တလောကတော့ကျွန်တော်တို့ရှစ်ဖွဲ့ရဲ့ဒီစုံချက်ပေါ့ဗျာဥမာရန်ကုန်မှာ EAO တွေအတွက်တော်တော်ပေးထားတဲ့နေရာကိုကျွန်တော်အသုံးပြုပြင်ဆင်မယ်နောက်ပြီးတော့အမျိုးသားအဆင့်အနိုင်ငံရေးဆွေးနွေးပွဲတွေကိုကျွန်တော်တို့အဆင့်နဲ့ဖြစ်တဲ့နေရာတွေမှာအမြန်ဆုံးစက်တိုက်လုပ်ပါမယ်အာနောက်ဆုံးတစ်ချက်ကတော့ဒီနိုင်ငံရေးဆွေးနွေးပွဲတွေကျင်းပနေတဲ့ကာလမှာကျွန်တော်တပ်ဖွဲ့တွေရည်တည်ရေးနဲ့ဒေသဖွင့်ပြီးအဆောင်အုံလုပ်ပါအမြန်ဆုံးလုပ်ပါလုပ်ချင်တဲ့ project တွေကိုအမြန်ဆုံးတင်ပါဆိုပြီးတော့ဖိတ်ခေါ်လာတယ်ဒါကြောင့်ကျွန်တော်တို့အဲ့ဒါကိုလည်းပဲ NCA စာချုပ်ပါပြဋ္ဌာန်းချက်အတိုင်းမှာတွန်းလုပ်သွားဖို့ကျွန်တော်တို့စီစဉ်ထားပါတယ
်နေပြည်တော်ကတွေ့ဆုံပွဲမှာတက်မတော်အနေနဲ့ဒုတောင်ဝန်အရေးသုံးပါးကိုလုံးဝအထီးပွန်းမခံနိုင်ကြောင်းတက်မတော်ကကွေဦးစည်းချုပ်ဘက်ကပြောကြားခဲ့ပြီးလက်နက်ကင်ပဋိပက္ခတွေဟာပြဿနာကိုဖြေရှင်းပေးနိုင်မှာမဟုတ်တာကြောင့်နိုင်ငံရေးအရသာညှိနှိုင်းဖြေရှင်းဖို့လိုတယ်လို့ PPSD အဖွဲ့ဥက္ကဋ္ဌစောမူတူစေဘော့ကပြောကြောင်းသိရပါတယ်ခင်ဗျာ
။ကိုညာဝင်းအောင်မေးမြန်းတင်ပြသွားတာပါရှင်။ခုတော့ကချင်ပြည်နယ်ရင်းတိုက်ပွဲတွေပြန်ဖြစ်တဲ့သတင်းဖက်ဆက်ရအောင်ပါ။ကချင်ပြည်နယ်ဖားကန်ဒေသတွေမှာဒီကနေ့မနက်ကအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KNA တို့ကြားအနေဆုံးတိုက်ပွဲတစ်ကြိမ်ဖြစ်ပွားပါတယ်။ဖကန်ဒေတာမှာလက်အတန်းကြားတိုက်ပွဲတွေညှိတက်နေရကဒီနှစ်ပိုင်းအတွင်းမှာပထမဆုံးထပ်မံဖြစ်ပေါ်တာဖြစ်ပြီးတော့ဒေတာခံပြည်သူတွေကတော့ဖကန်ဒေတာမှာတိုက်ပွဲတွေကျယ်ပြန့်လာမှာကိုစိုးရိမ်နေတယ်လို့တွေ့ဆုံဆွေးနွေးဖြည့်ရှင်ရေးရဖို့ကိုလည်းလိုလားနေကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပြီးခဲ့တဲ့နှစ်ဩဂုတ်လကုန်ပိုင်းလောက်ကစပြီးတိုက်ပွဲတွေညှိတက်နေခဲ့တဲ့ဖကန်ဒေတာမှာဒီကနေ့မနက်မှာတော့ကားမိုင်းမျိုးနဲ့စင်ပိုင်လောက်အကွာမှာတိုက်ပွဲတွေထပ်မံဖြစ်ပွားခဲ့ပါတယ်။လက်တလောဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုဖားကန်ဒေတာမှလှုပ်ရှားနေတဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တိုက်ရင်6ကတိုက်ရင်မှုဘုံမှုတန်ဆန်းကအခုလိုပြောပါတဲ
့ဟိုမနေ့7နိုင်ကနေ7နိုင်40လောက်ချီတဲ့ချိန်နောက်9နိုင်ကျော်လောက်မှအဲ့ဒီမှာ15မိနစ်တချိန်ပေါ့2ချိန်ဖြစ်တာပါအားလုံးပေါက်လို့တနင်္ဂနွေလောက်ပဲဖြစ်ပါတယ်2ချိန်ဖြစ်တဲ့ဟာကျွန်တော်တို့ရဲ့ရှေ့ကာကင်းတဲ့ကိုသူတို့ကဝင်လာတဲ့အကြောင်းမို့ဒီချိန်တိုက်ပွဲဖြစ်လာတဲ့သဘောဖြစ်ပါလေခင်ဗ
ျ။ထိခိုက်မှုအခြေအနေကိုတော့သတင်းမရသေးဘူးလို့ပြောပါတယ်။ဒီရက်ပိုင်းတွေအတွင်းမှာတော့ဖားကန်ဒေတာဘက်ကိုအစိုးရတက်မတော်ဘက်ကစစ်ကြောင်းနှစ်ကြောင်းရောက်ရှိလာကြောင်းလည်းပြောပါတယ်
။အာကျွန်တော်တို့အခုကားမိုင်းဘက်မှာကျွန်တော်တို့ရဲ့စခန်းရှိတဲ့ဟာကျွန်တော်တို့ရဲ့တခွဲရုံးတွေရှိတဲ့ဘက်မှာတော့အခုကစစ်ကြောင်းကနှစ်ကြောင်းလှုပ်ရှားစစ်ကြောင်းနှစ်ကြောင်းအဲ့ဒီပဲရောက်နေပါလေခင်ဗျာဒါပေမဲ့နည်းနည်းတော့လမ်းတိတာပေါ့နော်တနင်္ဂနွေနေ့နေ့လောက်ခီးတော့အဲ့ဒီနားလောက်မှာနားနေကြတယ်ခင်ဗျာအဲသူကတော့နေရှင်နေရေလို့ခေါင်းစင်နဲ့ပဲဝင်လာတဲ့သဘောရှိပါတယ်ခင်ဗျာကျွန်တော်တို့လည်းသူတို့ရဲ့ဟိုသဘောထားသူတို့ရဲ့ရည်ရွယ်ချက်ကိုကျွန်တော်တို့လည်းမသိသေးတော့ခမိုင်းရပြောပြောရခက်တယ်ခင်ဗျာ
အခုလို6တွေ့ရဒီဟာဖားကန်ဒေတာမှာကြောက်စင်းတူဖို့ရေးလုပ်ငန်းတွေဆောင်ရွက်နေခြင်းလည်းဖြစ်ပါတယ်ဖားကန်မြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကတော့ဒီလိုယာတီမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်လို့မရှိဘူးလို့လည်းသုံးသပ်ပြောဆိုပါတယ်
။က
ကျွန်တော်တို့အတွေ့အကြုံရတော့အဲဒီဘက်ဖြစ်ရင်လည်းဖက်ကမှာတော့အဲဖြစ်ဖို့တော့မဖြစ်နိုင်ဘူးလို့တော့ကျွန်တော်အနေနဲ့ဒါအတွေ့အကြုံရတော့လို့သုံးသပ်ကြည့်တာပေါ့အခုဖြစ်တဲ့နေရာတွေလည်းဒီဖက်ကတဲ့အလားဝေးတဲ့နေရာတွေလောက်ပဲဖြစ်နိုင်ပါလေ။ဒါဆိုဒီဘက်မှာကတော့ဘာပဲပြောကျွန်တော်တို့ဒီကမှာတော့လည်းကနေရှိမယ်လေဒီတက်ရှိဒီအလေးလုပ်ငန်းခွင့်ရာဒီဘက်မှာကတော့အဲဆက်လက်ဖြစ်လို့တော့မဖြစ်ဘူးမဖြစ်နိုင်တဲ့နေရာလေးလို့တော့ကျွန်တော်တို့ကတွေးထားပါလေ။ဟုတ်ကဲ့အဲ့တော့ဒါလေးကလည်းဒီဘက်မှာတော့ပြီးတော့ဖြစ်နိုင်နေသားရကန်ကျွန်တော်လည်းတော်တော်လေးနည်းပါလေ။
တစ္ဆေသေးမှာပဲဒေတာကန်တွေရဲ့လူလားချက်ကိုလည်းဥတင်ဆိုးကအခုလိုဆက်ပြောပါတယ
်ဒီလူတွေအနေနဲ့ကတော့အဓိကတော့ငင်းချမ်းကြီးကိုတော့တကယ်ကိုလူနေကြတာပေါ့တိုက်ပွဲတွေပါတယ်ကတော့မဖြစ်စီခင်ဘူးလက်ရှိမှာကပဲကျွန်တော်တို့အားပြည်နယ်တော်ဆောင်ဆက်နေကြတဲ့နဲ့ကျွန်တော်ဆက်ဆောင်ဆက်နေမှာကိုစစ်ပေးဆောင်ပြည်သူတွေကအဲဒီမှာကျွန်တော်လုံကင်းတစ်ခုတည်းမှာကိုဒုက္ခသည်ဆန်းနေရအခု6ခုရှိနေတုန်းပဲဒုက္ခသည်ဆန်းနေမှာလူကြီးထောင်နဲ့ချီရှိနေတုန်းပဲသူတို့ရဲ့နေရာတွေကိုတော့မပြောင်းနိုင်ကြတော့သူတို့နေရာမှာရှိတဲ့တိုးအိုးအိမ်တွေနော်တဲ့ရီပါရီလာကိုပြည့်စီပေါကုန်ရပြီလေအဲ့တော့ဒုက္ခတဲ့ဆန်းနေမှာပဲတောင်းတနေကြတဲ့နေထားမှာပဲရှိပါသေးတယ်။နောက်ခုချိန်မှာထပ်ပြီးဖြစ်လာဖို့ဆိုလို့ရှိရင်တော့တော်တော်ကိုမှဒေတာကန်တွေကတော့ဘယ်လိုမှလူလာကြမှာမဟုတ်ပါဘူးเนาะ
ဒီအပိုင်းတွေအတွင်းမှာတော့မြောက်ပိုင်းမဟာမိတ်ခေါ် KIA ကချင်တပ်ဖွဲ့ TNLA ခေါ်တအန်းပလောင်တပ်ဖွဲ့ MNDA ခေါ်ကိုကန်တပ်ဖွဲ့AA ခေါ်ရခိုင်တပ်ဖွဲ့တွေနဲ့အစိုးရအကြငင်းချဲရေးဆွေးနွေးဖို့အတွက်တရုတ်အစိုးရကိုယ်စားလှယ်ကနေတဆင့်ဆက်သွယ်ညှိနှိုင်းနေပါတဲ့လန်ဒကိုင်အဖွဲ့၄ဘွဲ့ပါဝင်တဲ့မဟာမိတ်အဖွဲ့ကအစိုးရနဲ့တွဲဆုံဆွေးနွေးဖို့အသင့်ရှိကြောင်းကြေညာချက်ထုတ်ပြန်ထားသလိုတမ်ရော်ကာဝေးဦးစီးချုပ်ကလည်းငင်းချမ်းရေးအတွက်တကားဖွင့်ထားကြောင်းပြောဆိုထားပါတယ်။တနင်္လာနေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့ NCA ခေါ်အပြည့်အစာချုပ်လက်မှတ်ရေးထိုးထားတဲ့လန်ဒကိုင်အဖွဲ့ရဲ့ကိုယ်စားလှယ်တွေတွဲဆုံဆွေးနွေးရမှာတော့လာမယ့်ဖေဖော်ဝါရီလကုန်မှာကျင်းပမယ့်21ရာစုပင်လုံခေါ်ငင်းချမ်းရေးညီလာခံဒါမှမဟုတ်နိုင်ငံရေးဆွေးနွေးပွဲတွေမှာ NCA လက်မှတ်မီးထိုးသေးတဲ့အဖွဲ့တွေအားလုံးပါဝင်တက်ရောက်နိုင်ရေးကိုဆွေးနွေးခဲ့ကြပါတယ်
ကိုမိုးစောတင်ပြသွားရပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်သောတာရှင်များရှင်အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အစိုးရအဖွဲ့ဝင်များနဲ့လွတ်တော်ကိုယ်စားလှယ်များဤလုပ်ငန်းစွမ်းဆောင်ရေးလေလာစီစဉ်ရေးအဖွဲ့ဆိုပြီးဖွဲ့စည်းခဲ့ရာဟာကိုယ်စားလှယ်တွေကိုအပြစ်ရှာဖယ်ထုတ်ဖို့အဓိကမဟုတ်ပဲအား내ချက်တွေရှိရင်ပါတီဖက်ကဖြည့်ဆည်းပေးဖို့ဖြစ်တယ်လို့အဲ့ဒီအဖွဲ့ရဲ့ခေါင်းဆောင် NLD ဗဟိုအလုပ်မှုဆောင်အဖွဲ့ဝင်ဦးဝင်းထိန်ကပြောပါတယ် NLD ခေါင်းဆောင်ဦးဝင်းထိန်ကို VOA သတင်းထောက်မမေခါကတွေ့ဆုံမေးမြန်းထားပါတယ်ရှင်
အဓိကတော့မြန်မာဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်လွတ်တော်ကိုယ်စားလှယ်တွေအားလုံးသူတို့ရဲ့လုပ်ငန်းဆောင်တာဆော်ဝဲချက်ကိုတုံ့သက်ဖို့ဘာကြောင့်တုံ့သက်ဖို့လို့လဲဆိုတော့အခုကတနှစ်ပြည့်လွတ်တော်ကတနှစ်ပြည့်ပြီဆိုတော့အဖွဲ့ကလည်းနှစ်ပြည့်ကနေပြီတိကနေပြီဆိုတော့ပြည်သူလူထုကတခဲနဲ့ထောက်ခံပြီးတော့တက်လာတဲ့အစိုးရအဖွဲ့လွတ်တော်နောက်ပြီးတော့တိုင်းနယ်တွေပြည်နယ်တွေသားကြီးရဲ့ပုံကိုယ်ရဲ့ဆော်ဝဲချက်ပေါ်ဖော်မန့်စာဘယ်လိုရှိသလဲဟုတ်လားအစိမ်းတိုင်းမိမိရှိသလားတာမန်လားနိုင်ကြသလားအဲ့ဒါတွေကိုအဖွဲလိုက်လုပ်ပြီးတော့စစ်ဆေးမှာပေါ့တောင်စန်းစီကိုထောက်ခံတဲ့ပြည်သူလူထုရဲ့မျက်နှာကိုကြည့်ပြီးတော့မှအငယ်တို့သူတို့ယူလိုက်တဲ့ပုံကိုယ်တွေဟာပြည်သူလူထုဆန္ဒနဲ့ဘယ်လောက်ထိကန့်ညောင်းလုပ်ပြနိုင်ကြလဲဆိုတာအဓိကထားပြီးတော့စဉ်းစားမှာဖော်ထုတ်တာပဲအဓိကကတော့ဒီဆိုးရည်ဒီလူတို့အောင်မြင်မှုအတွက်ပဲကြိုင်နိုင်မဲ့လို့ရလို့အငယ်ယူစားတယ
်။တပည့်တည်တဲ့အပိုင်းကဒီချေမပေါ်တဲ့လူတွေရှိတယ်ဆိုပြီးတော့အခုတော်တော်လေးကိုဝေဖန်နေကြလို့ရှိတယ်။ဥမာဟိုဘယ်ဝင်ကြီးဌာနကတော့အလုံးတိတ်မလုပ်ဘူးကွာမလုံးနိုင်ဘူးကွာဆိုတဲ့ဟာမျိုးတွေရှိတယ်။အဲ့လိုလူတွေကတော့ဒီထဲမှာအကျုံးဝင်ပြီးစစ်သွားမှာလား
။ဒါပြည်အောင်စုအစင်ကပုံကိုယ်တွေ။ပြည်အောင်စုအစင်ကပုံကိုယ်တွေကြတော့ဒေါအောင်ဆန်းစုကြီးကဦးစီးပြီးတော့ဒီရန်ရဲရုံမောင်းနေနေတာပေါ့။အင်္ဂလိပ်လို့လည်းကြတာတွေရှိတယ်။အဲ့တော့အင်္ဂလိပ်တာဝန်ကသူတို့ရဲ့ဒီချင်းนี่သူရဲ့လုပ်ငန်းဆောင်တဲ့တိလာတယ်ရှိတယ်သူတော့မတိလာတယ်ကြတော့လေဘယ်လောက်ထိခိုင်မာမှုရှိတယ်ဆိုတော့လက်ခံပြီးတော့မှဒါတွေရတဲ့ဟာတွေကအကုန်လုံးအင်္ဂလိပ်အဖွဲ့ကတော့ဆုံးဖြတ်မှာမဟုတ်ဘူးတောင်စားစီယူတင်ပို့อ่ะဒါတစ်ပိုင်းပေါ့ဒါပေမဲ့လွတ်တော်ပိုင်းကြတဲ့ခါကျတော့အခုဒီပြည်သူလွတ်တော်အမျိုးသားလွတ်တော်အပြင်တိုင်းနယ်ဒေသကြီးအသီးသီးမှရှိတဲ့လွတ်တော်ကိုယ်စားလှယ်ရဲ့ဆောင်ရွက်ချက်တွေကတချို့ကရုပ်ောက်ပွဲကြီးညာစရမ်းမှာပါတဲ့အတိုင်းလိုက်မလုံနိုင်တဲ့လိုက်မြုပ်တဲ့ပုံကိုယ်တွေတွေ့နေရပြီသူတို့ကြတော့သူတို့ရဲ့အနေထားကိုတုံ့တက်ပြီးတော့ဟိုအင်းလိုပြောရတဲ့ capacity building ပေါ့ဟုတ်လားသူတို့အီချင်းမြင့်တက်လာအောင်ငယ်တို့ကနေ guideline ပေးမှာဒါပေမဲ့အဓိကကသူတို့ကိုအပြစ်ရှာပြီးတော့ဖယ်ထုတ်ဖို့မဟုတ်ဘူးသူတို့အားနေချက်တွေ့ရင်သူတို့အားနေချက်ကိုဖြည့်ပြီးတော့မှသူတို့အီချင်းတွတ်တက်လာအောင်လုပ်ဖို့ပဲအဓိကကြီးရဲ့ချက်ကအဲ့ဒါပဲ
တော့တကယ်တကယ်တည်းအပြစ်တစ်ခုခုရှိလာပြီဆိုရင်ဟိုသမီးတီးတလောက်ကဥမာထားတော့ဟိုဝေကြီးခွာချတဲ့ကိစ္စမျိုးတွေဟိုလက်ယူရဲဆိုရင်ဒါတွေကဥရိယအရေးယူရရအော်တခြားသောအလုံးလုံးတဲ့ဥစ္စာမှာမလုံနိုင်တာကိုမျော်မှန်းတလောက်မလုံနိုင်တဲ့လူမျိုးတွေအဲ့ဒါမျိုးတွေထွက်ပေါ်လာတယ်ဆိုရင်ရောသူတို့တွေကိုကျွန်တော်ဘလို့ပုံစံမျိုးနဲ့ဘဘတို့ကကဲလုံသွားပါလေ
တရားဥရိယနဲ့ညှိပြီဆိုရင်တော့ဒါညှိတယ်လို့ဆက်လို့သွားမှာဒါတစ်ခုနောက်တစ်ခုကအခုလူမျိုးရေးနဲ့ပတ်သက်လူမျိုးရေးကိစ္စနဲ့ပတ်သက်အတန်တွေထွက်တာတွေရှိတယ်နောက်တစ်ခုကဒီအာဂိနဘတ်တန်တွေထွက်တာရှိတယ်အာဂိထွက်တာတွေကြတော့အမှန်တိုင်းဖော်ထုတ်ပြီးတော့မှတတိယအရေးယူပါမယ်ယူရခါမှာဒီပုံကိုယ်တွေဟာတွတ်တော်ကိုယ်စားဖြစ်တော့ကြောင့်တွတ်တော်ကိုယ်စားဖြစ်နေကနေပြီးတော့ရည်ချင်းပြည့်ရွေးတဲ့အထိတော့လုပ်ဖို့ကတော်တော်ခဲခဲနေဒါပေမဲ့အဲ့တွတ်တော်ကိုယ်စားရဲ့ဆောင်ရွက်ချက်ကိုအမှားကိုအမှန်လမ်းကြောင်းရအောင်လုပ်ဖို့ဆိုတာအငယ်တို့အဖွဲ့ရဲ့ဒီကရီမှကြက်ပဲ
ဘဘလို့အနေနဲ့ right to recall လုံနိုင်ရတဲ့အတိုင်းဘဘလို့ဒီလိုမျိုးသီးသန့်လုပ်တာလေအဲ့ဒါ reason လေးကိုဘဘသမီးကိုရှင်းပြပေးလို့ရအောင်
right to recall ကအရင်သွတ်တော်တွေက controversy ဖြစ်နေတဲ့ဥပဒေပေါ့အငင်းပွားနေတဲ့ဥပဒေပေါ့မူလဥပဒေမှာ 1% အဲ့ဒီ 1% ကအငင်းပွားနေကြတာခုဒီမှာကြတော့လေအင်္ဂလိုကဒီစိုးရစဖွဲ့တဲ့ချင်းအစားပြီးတော့ right to recall ကိုဦးဆောင်ပေးနိုင်ပြန်ခေါ်ခွင့်ဟာတည့်ရတုံးဖြစ်နေသလား9%ဖြစ်သလား10%လို့ကျင်းလာဆိုတော့တွတ်တော်မှာအကျိတ်နဲ့ငင်းရမယ်တွတ်တော်မရောက်ခင်မှာဒီဥပဒေကြမ်းကော်မတီဒီမှာလည်းအတိတ်နဲ့ငင်းရမယ်ဆိုလမ်းနဲ့ချီကြမယ်အခုကအကယ်လို့ပါတီအနေနဲ့ကို့တွတ်တော်ကိုယ်စားလေးကို့အစိုးရတွေဟာပြည်သူ့ဆန်တဲ့နဲ့ကဲကြီးတဲ့အလုပ်လုပ်နိုင်မလားမလုပ်နိုင်ဆိုတာဆန်စစ်ဖို့ဆိုတာ right to recall လောက်တော့ထိရောက်တာထိရောက်မှာမဟုတ်တော့လည်းပဲ NLD ကိုယ်စားလေးရဲ့အရေးချင်းကတက်လာဖို့တော့ပေချာပြောလို့ရတယ်
NLD ကောင်းဆောင်ဦးဝင်းထိုင်ကို VOA သတင်းထောက်မမီခတွေ့ဆုံဝင်မြန်ထားတာပါရှင်အခုတော့နိုင်ငံတကာသတင်းဖက်ဆက်ရအောင်ပါအမေရိကန်ပြည်ထောင်စုရဲ့နိုင်ငံခြားရေးနဲ့ပြည်တွင်းရေးဆိုင်ရာမူဝါဒအသစ်တွေကိုအကောင့်ထည့်ဖို့အဟောင်းတချို့ကိုပြန်ပြင်ဖို့ Donald Trump အဆိုရကခံမှန်မြန်မဲ့လုပ်နေပါတယ်အဆိုရတဲ့အနေနဲ့မတူကွဲပြားတဲ့နိလန့်တွေနဲ့လှုပ်ဖွယ်ရှိတဲ့ကိစ္စတချို့ကိုသတင်းလာနေအင်ဖြူရောသတင်းစာရှင်းလင်းပွဲအတွင်းအင်ဖြူရောပြောခွင့်ရသူအသစ်ကချပြသွားပါတယ် VOA ရဲ့အင်ဖြူရောသတင်းထောက် Mary Alice Selinas ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်
နိုင်ငံကြီးမူဝါဒဆိုင်ရာအဓိကရည်တည်ချက်တွေကိုသမ္မတဒေါ်နယ်ထရမ့်ကချက်ချင်းပဲပြောင်းပြစ်လိုက်ပါတယ်။အဲ့ဒီအထက်ပစိဖိတ်ရောင်းဝယ်နိုင်ငံတွေအကြပူးပေါင်းဆောင်ရွက်ရေးသဘောတူညီချက် TPP ကထိတ်ဆုံးကပါပါတယ်
။ What we want is fair trade. Fair trade. And we're going to treat countries fairly but they have to treat us.
ကျွန်တော်လိုချင်တာကမျှတာတဲ့ကုန်သွယ်ရေးပါ။နိုင်ငံတွေကိုကျွန်တော်မျှတာတာဆက်ဆံမယ်။ကျွန်တော်တို့ကိုလည်းမျှတာတာဆက်ဆံရမယ
်။ Syria မှာ Russia နဲ့ပူးပေါင်းလို့ဆောင်နိုင်ချေပေါ်လမ်းဖွင့်ထားတာကိုလည်း Imperial ပြောခွင့်ရ Sean Spicer ကပြောသွားပါတယ်။
I think if there's a way that we can combat ISIS with any country whether it's Russia or anyone else and we have a shared national interest
in it. So let's say ISIS ko takkhat phu nilan shi de so yin Russia ba phi phi bdu ba phi phi bon tu de myu da chu si wa le shi de so yin chano lou ma ba.
US si bwe ne patat lu do American ga yinan ko thain tha ga tin de lu Trump ga sin ni ni ma byo ba de.
If we kept the oil you probably wouldn't have ISIS because that's where they made their money in the first place. So we should have kept the oil. But okay.
Yinan ko da chano thain tha yin ISIS so ra shi ma la nai ma u. Ba chang le so ro အဲ့ဒီကနေသူတို့ငွေရနေတာလေဆိုတော့ဂျီနန်ကိုထိန်းထားခဲ့တဲ့ဒါပေမဲ့ဥကိပါနောက်ထပ်ခွင့်ရေးတွေရလာနိုင်ပါလေ
ဒီကိစ္စကစပိုက်ဆာကအထက်ရှင်းပါတယ
် I think he wants to make sure that Americans getting something out of it for the commitment and the sacrifice that we're making
ကျွန်တော်တို့ရဲ့တန်ရေးတိုင်းနဲ့ဆွလမှုတို့အမေရိကန်နေနဲ့တခုတော့ရရမယ်ဆိုတာသူပြောချင်တာလို့ကျွန်တော်ယူဆပါတယ
်ထောက်လိုင်းတော်ဝင်ရှိသူတွေနဲ့ထရမ့်ကြားမှာသဘောထားကွဲနေတယ်ဆိုတဲ့သတင်းတွေကိုစပိုက်ဆာကပယ်ချပြီးစနေနေ့က CIA ကို Mr. Trump သွားတော့ကဘာကွဲလွဲခြင်းမှမရှိခဲ့ဘူးဆိုပြီးထောက်ပြပါတယ်
I don't think that's accurate at all. In fact, I think if you listen to the audio of it, you can hear the excitement that exists there.
ဒါမှလည်းကျွန်တော်လုံးဝမယူဆပါဘူး။တကယ်ခင်ဗျားတို့နားထောင်ကြည့်အဲ့ဒီမှာစိတ်လုံချာတက်ကြွတာနေကြားမှာပါ။
တောင်တုပ်ပင်လယ်မှာနေပြည်တော်ဆိုင်မှုအငင်းပွားနေတဲ့ပုံမှာတော့နိုင်ငံတကာရေပြင်မှာအမေရိကန်အကျိုးစီးပွားမထိခိုက်အောင်လုပ်သွားမယ်လို့ Spicer ကပြောပါတယ်။အဲ့ဒီရေပြင်ထဲမှာတရုတ်ကပိုင်တယ်လို့ပြောထားတဲ့နေမြေတွေပါတယ်လို့အစိုးရအနေနဲ့ယုံကြည်သလားဆိုတာကိုတော့ Spicer ကပြောမသွားပါဘူးခင်ဗျာ။
ကိုကြကြသိတင်ပြတော်ရပါရှင်။ VOA American အသံရဲ့ရုပ်မြင်သံကြားနဲ့ Radio ထုတ်လင်းမှုတွေကို Internet စာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာထုတ်လွှင့်ချိန်နဲ့တပြေးညီကြည့်ရှုနားဆင်နိုင်ပါတယ်။ VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 24 25တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီ season ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇန်နဝါရီလ24ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 32နဲ့51တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့အတူတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုကြားရမှာပါခုတော့ American နိုင်ငံရေးအကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုတိန်ထိုက်ဦးကတင်ပြထားပါတယ်ရှင်
မေဂန်ထဲလွတ်တော်အနေနဲ့သမ္မတဒေါ်နယ်ထရန့်ရဲ့မြို့သားလုံခြုံရေးဆန်ရအဖွဲ့ကိုဆက်ပြီးအာရုံစိုက်ပြီးဝင်ကြီးအဖွဲ့ခံထားမှုတွေကိုဒီသတင်းပတ်အတွင်းထပ်ပြီးမဲပေးကြဖို့ရှိနေပါတယ်။အက်ဆန်ဂျီနန်ကုမ္ပဏီရဲ့လုပ်မှုဆောင်ကြီးကရက်စ်တေးလာဆန်ကိုနိုင်ငံခြားရေးဝင်ကြီးရထားတဲ့အပေါ်မှာထောက်ခံမယ်ဆိုပြီးတော့လည်းအဓိကခြားတဲ့ Republican ထဲလွတ်တော်အမတ်တွေကကြေညာပြောဆိုထားကြပါတယ
်။ The eyes are 98And the nays are
ထောက်ခံမဲ့68မဲ့ကန့်ကွက်မဲ့တမဲဖြစ်တဲ့အတွက်တာဝန်ခံထားရေးအတည်ပြုလိုက်ပါပြီဆိုတော့အထက်လွှတ်တော်အတွင်းကကြီးညာသမားဒေါ်နယ်ထရန့်ကျန်းသစ်စာချိန်ဆိုပြီးနိုင်ပိုင်းအတွင်းမှာပဲသူဆိုပြထားတဲ့ကာကွယ်ရေးဝင်ကြီးနဲ့အမိမြေလုံခြုံရေးဌာနကြီးကဲဒီအထက်လွှတ်တော်ကတခဲနဲ့ထောက်ခံအတည်ပြုခဲ့ပါတယ်အက်ဆန်မိုဘိုင်းဂျီနန်ကုမ္ပဏီရဲ့လုပ်မှုဆောင်ကြီးကဲရက်စ်တေးလာဆန်ကိုနိုင်ငံခြားရေးဝင်ကြီးရာထားမှုနဲ့ပတ်သက်လို့တော့သူနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့အကြားရင်းနှီးတဲ့ဆက်ဆံရေးကြောင့် Republican အမတ်တချို့ကစောစောပိုင်းကလိုလားလားမထောက်ခံခဲ့ကြပါဘူးအခုတော့ထောက်ခံမှမယ်ဆိုပြီး Republican ထဲလွှတ်တော်အမတ်အများစုကပြောဆိုနေပါတယ် Republican ထဲလွှတ်တော်အမတ်ဂျွန်မက်ဂိန်းက ABC ရုပ်သံကိုအခုလိုပြောပါတယ
် This wasn't an easy call
ဒါကတိတ်လွယ်ကူခဲ့တဲ့ကိစ္စမဟုတ်ပါဘူးဒါပေမဲ့ကျွန်တော်ယုံကြည်တာကတန်တရားတွေရှိနေတယ်ဆိုရင်သမ္မတသည့်အနေနဲ့တန်လျာအကျိုးခံစား권လဲရရလိမ့်မယ်ဆိုတာပါ
တင်းလာနေကပဲထဲလွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီက Red Taylor ဆန်ကိုနိုင်ငံခြားရေးဝန်ကြီးခံတားရေးမဲခွဲဆုံးဖြတ်ပြီးတော့ debut လိုက်ပါတယ်အရေးကြီးတဲ့အဆင့်တစ်ခုကိုကျော်လွှားလိုက်တာဖြစ်ပြီးအထက်လွတ်တော်တစ်ခုလုံးရဲ့ debut ချက်ရယူပြီးရင်တာဝန်ထမ်းဆောင်နိုင်တော့မှာဖြစ်ပါတယ်တင်းလာနေမှာပဲ American သမ္မတသစ် Trump ရဲ့မြို့သားလုံခြုံရေးအဖွဲ့မှာတာဝန်ထမ်းဆောင်နိုင်ဖို့ Republican Party က Congress လွှတ်တော်မှ Mark Pompeo ကိုဘူထောင်းလိုင်းအေဂျင်စီ CIA ညွှန်ကြားမှုအဖြစ်အထက်လွှတ်တော်မှဒီပြူလိုက်ပါတယ
်
သမ္မတဒေါ်နယ်ထရန့်ကတော့ဝင်ကြီးအဖွဲ့ခံထားရေးကိစ္စအားလုံးအတည်ဖြစ်သွားမှာပါတချို့သူတွေကတော့တခြားသူတွေနဲ့ပူကြနိုင်တယ်လို့ပြောဆိုနေပါတယ်အရင်တုန်းကသမ္မတတာဝန်ယူခဲ့တဲ့သူတွေဟာလောလောဆယ်ထရန့်ခံထားတဲ့အစိုးရအဖွဲ့ဝင်ဝင်ကြီးရေးအတွက်တဲ့ပို့ပြီးတော့အချိန်တိုတိုနဲ့ခန့်နိုင်ခဲ့တဲ့ဆိုတာကို Republican တွေကဝန်ခံပါတယ်Republican ထဲလွှတ်တော်အမတ်ဂျွန်မက်ဂိန်းကအခုလိုပြောပါလေ
I remember very well in January
2009ခုနှစ်ဇန်နဝါရီလကအချိန်တွေကိုကျွန်တော်ကောင်းကောင်းသတိရမိပါတယ်ကျန်းသစ်စာအင်ဆိုတဲ့ပထမနေ့မှာပဲအထက်လွှတ်တော်ကဝင်ကြီးဖွဲ့ဝင်9ယောက်ကိုခန်းထားခဲ့တာပါ9ယောက်ပါအခုလို2ယောက်မဟုတ်ပါဘူးလက်တလောတပိုင်းမှာအလိုအဆုံကာလမှာသမရနဲ့သူ့ရဲ့အမျိုးသားလူမျိုးရေးအဖွဲ့ကိုကျွန်တော်ဘာကြောင့်အတီးပြူးချက်မပေးနိုင်ရတာလဲ
ဒီမိုကရက်ထဲလွှတ်တော်အမတ် Ron Wyden ကတော့ထဲလွှတ်တော်အနေနဲ့ဘာမှမစင်စားပဲသဘောတူညီချက်တွေချက်ချင်းပေးတာမျိုးလုပ်မလားကြီးကြပ်ရမယ့်တာဝန်တွေကိုရှောင်လွှဲပြီးအားလုံးကောင်းပါတယ်လုပ်မလားမေးခွန်းထုတ်ရလိမ့်မယ်လို့ဝေဖန်ပါတယ်သမ္မတဒေါ်နယ်ထရန့်ရွေးချယ်ထားတဲ့သူတွေဟာငွေကြေးအရပုံဝင်လေးလေးကြေညာရမှာဒီကျင့်ဝတ်စည်းကမ်းနဲ့ညီမညီစစ်ဆေးခံရမယ့်ကိစ္စတွေမှာနှောင့်နှေးနေတယ်ဆိုပြီးဒီမိုကရက်တီဘက်ကဝေဖန်နေတာပါဒီမိုကရက်ထဲလွှတ်တော်အမတ် Chuck Schumer ကအခုလိုပြောပါတယ်
If there was ever a group of the cabinet nominee
ဒီအစိုးရအဖွဲ့ဟာရင်းနှုံးကထက်အကြီးအကျယ်အသေးစိတ်စစ်ဆေးတာတွေလုပ်ဖို့လိုအပ်တဲ့အစိုးရအဖွဲ့ပါဝင်လင်းမြင်သာမှုမရှိတဲ့အစွန်းအထင်းနေနဲ့ပြည်နေတဲ့အစိုးရအဖွဲ့ဂရေကျွဲတထေးတွေနဲ့အကျိုးစီးပွားပြိပခါဖြစ်အောင်လုပ်တဲ့သူတွေနောက်ကျင့်ဝတ်ပိုင်းအားနည်းတဲ့သူတွေလို့ပဲလောလောဆယ်ကျွန်တော်မြင်မိပါတယ
်ဒေါ်နယ်ထရန့်အစိုးရသေးရဲ့ဗန်နာရေးစွန့်ရင်ဂျမားရေးနဲ့လူသားရေးရဝန်ဆောင်မှုဌာနတွေနဲ့ သဘောဝင်းကျင်ထိန်းသိမ်းအေဂျင်စီအကြီးအကဲခံထားပြီးဒီပြုနိုင်မှုကိစ္စတွေမှာလည်းသဘောထားကွဲလွဲချက်တွေအကြီးအကျယ်ရှိနိုင်ကြောင်းပါခင်ဗျာ
American နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုင်ဦးကတင်ပြသွားတော့ပါရှင်ခုတစ်ခါမှာတော့ထုတ်လုပ်သူကိုအောင်နဲ့အတူကိုကြောကြောသိန်းစီစဉ်တင်ဆက်တဲ့တရားလေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီရှင
်မင်္ဂလာပါခင်ဗျာအင်္ဂါညတရားလေးလိုင်းအစီအစဉ်ကနေကြိုဆိုပါရယ် American ပြည်ထောင်စုမှာ Donald Trump ဦးဆောင်တဲ့အစိုးရအဖွဲ့အစ်တက်လာပါပြီသမ္မတဒေါ်နယ်ထရမ့်ကသူကျန်းသစ်စာချိန်ဆိုတဲ့ပြီးခဲ့တဲ့ဇန်နဝါရီလ20ရက်တောက်ကြာနေ့ကျန်းသစ်စာချိန်ဆိုပွဲမိန်ကွန်းထဲမှာပြောသွားတဲ့အကြောင်းအရာတွေတဲ့ America First American ပြည်ထောင်စုကိုပထမဦးဆုံးအရင်ဆုံးဦးစားပေးစဉ်းစားတဲ့မူဝါဒတွေချမှတ်ကျင့်သုံးသွားမယ်။ American ကအလုပ်ကိုင်းတွေမဆုံးရှုံးအောင် American ပြည်သူလူထုချမ်းသာကြွယ်ဝအောင်ဒါယာဝပြောဖူလွန်အောင်ဒီကိစ္စတွေကိုဦးစားပေးစဉ်းစားသွားမယ်လို့ပြောသွားပါတယ်။တနည်းအားဖြင့်ဆိုရင်တော့ကမ္ဘာကြီးရာကိစ္စတွေမှာတခြားကမ္ဘာနိုင်ငံတွေကိုအကူအညီထောက်ပံ့ပေးနေတဲ့ကိစ္စတွေမှာရှော့သွားမဲ့အလားအလာအရေးလက္ခဏာမျိုးပြောသွားတဲ့သဘောပါပဲ။ဆိုတော့မြန်မာနိုင်ငံလိုနိုင်ငံမျိုးကအခုလက်ရှိအချိန်မှာဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုမြေဆန်းခရမ်းပြူစလုပ်နေရတဲ့တိတ်ကိုနုနယ်သေးတဲ့အပြောင်းလဲအချိန်မှာပဲရှိနေပါသေးတယ်။ကမ္ဘာနိုင်ငံအသီးသီးရဲ့အားပေးထောက်ခံမှုမပြတ်ဆုံးတင်မှုတွေလိုပါတယ်။အထူးသဖြင့်တော့အမေရိကန်လိုဒီမိုကရေစီအင်အားကြီးနိုင်ငံမျိုးတွေရဲ့အာဘိထောက်ခံမှုမပြတ်ဆောင့်တိမှုတွေလိုပါတယ်တကယ်လို့သာသမ္မတထရမ့်အစိုးရကတခြားကမ္ဘာနိုင်ငံတွေကိုကူညီအာဘိထောက်ခံနေတာတွေစောင့်တိနေတာတွေကိုရှော့ချလိုက်မယ်ဆိုရင်အဲ့ဒီအခြေအနေကမြန်မာနိုင်ငံလိုနိုင်ငံမျိုးပေါ်မှာဘယ်လိုရိုက်ခတ်လာနိုင်ပြီးရှိပါသလဲဒါကိုကျွန်တော်တို့သုံးသပ်ဆွေးနွေးကြဖို့ရှိပါတယ်ဘယ်နိုင်ဆွေးနွေးပေးဖို့အတွက်ဖိကောတာသူနူးမာဒူကတော့အမေရိကန်မှာနေထိုင်ပြီးတော့မြန်မာနိုင်ငံနဲ့ကမ္ဘာရေးရာကိစ္စရပ်တွေကိုမပြတ်ဆောင့်တိလေ့လာနေတဲ့ဒေါက်တာတင်ဆွေပါနောက်ဒူကတော့မြန်မာနိုင်ငံတွင်းမှာအခြေစိုက်ပြီးတော့မြန်မာရေးရာတွေကိုမပြတ်ဆောင့်တိလေ့လာဝေဖန်သုံးသက်ချက်ဆောင်မတွေရေးသားနေတဲ့ဒေါက်တာရံမျိုးသိန်းတို့ဖြစ်ပါတယ်ဆရာတော်နှုတ်စလုံးကိုကျေးဇူးပါတယ်မင်္ဂလာပါခင်ဗျဆိုတော့ဆရာဒေါက်တာတင်းဆွေရင်ဆုံးသုံးသက်ပေးပါလက်ရှိသမ္မတထရမ့်ရဲ့အမေရိကန်ဦးစားပေးမူဝါဒသည်မြန်မာနိုင်ငံလိုနိုင်ငံမျိုးပေါ်မှာရိုက်ခတ်နိုင်ပါသလားအဲ့ဒါအရင်သုံးသက်ပေးပါဆရာ
ဟုတ်ကဲ့ကျွန်တော်ကတော့အတိုင်းတာတစုံတရာသိတာတဲ့အတိုင်းတရာအတိုင်းတာတစ်ခုထိရိုက်ခတ်နိုင်တယ်လို့ယူဆပါတယ်ပါတော်လို့ဆိုတော့ဒေါ်နယ်ထရမ့်ကတခြားသောအမေရိကန်သမ္မတတွေနဲ့မတူတဲ့အနေအထားကိုဟိုရှိတဲ့ပုံကိုကြီးကောင်းတော့ဖြစ်ပါတယ်ခင်ဗျာအဲ့တော့သူ policy ကအားလုံးကပဲမျက်လုံးပြူးမျက်စံပြူးဖြစ်လာအောင်ရုပ်ောက်ပွဲစီအိုရီကလာနဲ့သမ္မတလောင်းနှူးစစ်ကားစစ်ထူပွဲမှာကျွန်တော်တို့သိကြရပါတယ်အခုလည်းပဲတက်တချင်းသူအပြုပြင်ပြောင်းလဲမှုအမိတ်တွေကိုတချို့လက်မှတ်ထိုးလာတယ်အဲ့တော့ဗမာနိုင်ငံနဲ့ပတ်သက်ရင်တော့ဩဘားမားကအရှိတောင်အာရှနဲ့ခြေအာရှကိုအာယုံစိုက်တဲ့ policy ကနေဒေါ်နယ်ထရမ့်ကပြောင်းမလားဆိုတဲ့အချက်တခုနောက်တစ်ခါသူ့ရဲ့အဓိကစီဝေးပြိုင်ပဲဖြစ်တဲ့တရုတ်နိုင်ငံပေါ်မှာသူပြောင်းလဲဆက်ဆံတဲ့ policy တခုကျွန်တော်နိုင်ငံကအင်လီဂျင်လည်းဖြစ်တယ်အဲဒါလည်းကြီးတယ်နောက်တစ်ခါအတားချသောအကြောင်းချက်ပုံမျိုးများတော်တော်များများကြောင့်ပြည်နိုင်ငံတွေကမကင်းတာမလွဲတာနဲ့မိကိုမှုတွေရှိနေတော့ကအဲ့ဒီအပြောင်းလဲမှာကျွန်တော်တို့လည်းရက်ခတ်ခံရမယ်။နောက်တတိယချက်ကတော့ဟိုနိုင်ငံရေးအယူအဆပေါ့။နိုင်ငံရေးအယူအဆမှာမနိုင်ငံကလွတ်လပ်ရာဟိုကျိုးပန်းစဉ်ကာလကလက်ဝဲအယူအဆတွေလွန်မိုးတဲ့အယူအဆနဲ့ကျွန်တော်တို့ကလွတ်လပ်ရခဲ့ရတယ်။အဲ့ဒီနောက်မှာအာဦးနေဝင်လက်ထက်ကနေဦးသိန်းစိန်လက်ထက်တိတ်ဟာတရုတ်နိုင်ငံကိုအကူတဲ့လမ်းကိုသွားခဲ့ကြတယ်အခုကတော့ခုနောက်ပိုင်းမှာအပြုပြင်ပြောင်းလိုက်တဲ့ဦးသိန်းစိန်အစကလေးကစပြီးတော့အမေရိကန်နိုင်ငံကိုအာယုံစိုက်တဲ့လမ်းကြောင်းကိုကျွန်တော်တို့ကတက်လာခဲ့ရတယ်ခုတက်ခါစားရှိသေးတယ်တောင်းလဲဖြစ်တော့ကအဲ့တော့ယူဆရေးရအမြင်မှာလည်းကျွန်တော်တို့ပမာနိုင်ငံကိုတည်အောင်မှုရှိမှတူယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဘယ်လိုဘယ်ကဏ္ဍတွေမှာတည်အောင်မှုရှိမယ်ဆိုတော့ကျွန်တော်တို့နောက်ပိုင်းမှာအချိန်ရသလောက်ဆက်ပြီးတော့ဆွေးနွေးကြအောင်ပါဆိုတော့ဒေါက်တာရံမျိုးသိန်းကရောအခုလို့အမေရိကန်အစိုးရအဖွဲ့သည်သမ္မတသည်ရဲ့မူဝါဒအရေးအကြောင်းကပထမမေးခွန်းကမြန်မာနိုင်ငံပေါ်မှာရိုက်ခတ်မှုရှိမယ်လို့ဒေါက်တာရံမျိုးသိန်းယူဆပါသလား
အဲကျွန်တော်လေ့လာမိသလောက်ပေါ့လေအဲလက်ရှိကျွန်တော်တို့သမ္မတဩဘားမားလက်ထက်မှာရှိနေတဲ့ဒီအမေရိကန်မြန်မာဆက်ဆံရေးနဲ့နိုင်ရှင်မယ်ဆိုရင်တော့ဟိုရော့ချသွားနိုင်တယ်လို့ကျွန်တော်ကယူဆပါတယ်ဒါပေမဲ့အဲလက်တလောပေါ့လေအခု တွေ့ရတဲ့သတင်းတွေအားကြည့်မယ်ဆိုလို့ရှိရင်တော့ Donald Trump ကလည်းပဲအာရှကိုတော့စိတ်ဝင်စားနေတဲ့အရေးအကြောင်းတွေတော်တော်များများတွေ့နေရပါတယ်။အဲဥပမာအဖြစ်ဟိုဒီနေ့မှာဟဲ့လား Donald Trump ကကျွန်တော်တို့အိန္ဒိယဝန်ကြီးချုပ်နဲ့ဖုန်းပြောဖို့ရှိတယ်။အဲ့တော့အိန္ဒိယဝန်ကြီးချုပ်ကိုဖုန်းပြောဖို့စီစဉ်နေဆိုတဲ့အပိုင်းမှာကျွန်တော်အမြင်အဖြစ်ဒီတရုတ်နိုင်ငံကိုဟိုထိန်းချုပ်ဖို့အတွက်ရည်ရွယ်တဲ့ပေါ့လေ containment policy ကိုဆက်ပြီးတော့အကောင့်ထည့်ဖို့ရည်ရွယ်တဲ့ခြေလှမ်းလို့ကျွန်တော်ကတော့နားလည်ပါတယ်။နောက်ပြီးတော့မနေ့ကအာဒီကျွန်တော်တို့အမေရိကန်အစိုးရကနေပြီးတော့ဒီတောင်တရုတ်ပင်လယ်ကိစ္စနဲ့ပတ်သက်ပြီးဒီသတင်းမီဒီယာတွေကိုပြောကြားခဲ့တဲ့အနေအထားကိုရှိမယ်ဆိုရင်လည်းတောင်တရုတ်ပင်လယ်မှာဒီနိုင်ငံတကာရေပိုင်နက်ကိုအမေရိကန်အနေနဲ့သူ့ရဲ့အကျိုးစီးပွားအဖြစ်သတ်မှတ်ပြီးတော့ကာကွယ်မယ်ဆိုတဲ့သဘောမျိုးပြောလာတာတွေတွေ့ရပါတယ်။အဲ့ဒီအခါကျတော့မြန်မာနိုင်ငံအပေါ်မှာစိတ်ဝင်စားမှုကျဆင်းနိုင်တော့လဲပဲ Donald Trump အစိုးရအနေနဲ့အာရှတနည်းအားဖြင့်တော့အရှိအာရှနေတော့အရှာအပေါ်မှာစိတ်ဝင်စားမှုတော့မြင့်မြတ်မားမားရှိလာနိုင်တဲ့အရေးအယောင်တွေကိုတွေ့ရပြီးတော့အဲ့ဒီစိတ်ဝင်စားမှုမှာတနွေနေ့ဒီဇင်ဘာမြန်မာနိုင်ငံကလည်းပဲအတိုင်းအတာတစ်ခုထိတော့ပတ်သက်လာနိုင်တယ်လို့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်တော်မျိုးသင်းပြောတဲ့အထက်မှာစိတ်ဝင်စားစရာနှစ်ချက်ပါတစ်ချက်ကတောင်တိုးပင်လယ်ကိစ္စနောက်တစ်ချက်ကအိန္ဒိယဝန်ကြီးချုပ်နဲ့သမ္မတထရမ့်နဲ့ဖုန်းပြောမယ်ဆိုတဲ့ကိစ္စပေါ့လေတကယ်ရတော့အမေရိကန်မှာသမ္မတတက်ပြီဆိုတော့ကဘာခေါင်းဆောင်တီးတီးနဲ့ဖုံပြောကြတာတော့အစင်လာဒုံးစံတစ်ခုပါပဲတော်တော်များများသူမဲ့ချက်ကစိတ်ဝင်စားစရာပါကျွန်တော်ဒီအစည်းအဝေးအတွဲဒီမြန်မာနိုင်ငံမှာဟလာကျွန်တော်တို့အဓိကနေရာမှာရှိနေတဲ့မြန်မာအရေးနဲ့ပတ်သက်ပြီးတော့အဓိကနေရာမှာရှိနေတဲ့လူပြောလို့ရတဲ့လူပုဂ္ဂိုလ်တချို့စီကကျွန်တော်တို့ရဲ့သုံးသက်ချက်တွေကိုကျွန်တော်ဒီစီစဉ်မစခင်မှာဖုန်းနဲ့ဆက်ပြီးတော့တို့မဲ့ချက်တွေကျွန်တော်ယူထားပါတယ်လူ9ယောက်ကျွန်တော်ယူထားပါတယ်အဲ့ဒီအထဲကပထမဦးဆုံးအမျိုးသားဒီမိုကရေစီဖွဲ့ချုပ်NLD ဘိုလ်လုံးမှုဆောင်ကော်မတီဝင်ဦးညံဝင်းရဲ့အမြင်ကိုကျွန်တော်တို့အရင်ဆုံးနားထောင်ကြည့်အောင်ပါ10မိနစ်ရှိပါတယ
်ကျွန်တော်တို့ကလေလောလောဆယ်အစိုးရတက်ဖွဲ့ပြီးတော့ဖြစ်နေတဲ့အခြေအနေမှာဒီလောက်စိုးရိမ်စရာမရှိဘူးလို့ထင်တယ်။ဘာလို့သူပြောနေတဲ့ American First ဆိုတာက American First စက္ကန့်ပါ။တော့ဒီလိုမျိုးကိုမေးရမယ်။နော်ဒေယုတာနိုင်ငံရေးအရာပြောတဲ့ဇာတ်လို့ကျွန်တော်အဲ့လိုပဲယူဆတယ်တကယ်လက်တွေ့မှာဘယ်နိုင်ငံမှမိမိနိုင်ငံသားတွေကိုစက္ကန့်မထားပါဘူး။နော်အဲကျွန်တော်အဲ့လိုပဲပြောချင်ပါဘူး။အကျွန်တော်တို့နိုင်ငံအနေနဲ့ကတော့နော်တောက်လျှောက်ဒီအမေရိကန်စိုးရမတိုင်ရင်ရှေ့စိုးရတွေမှာဒီနိုင်ငံသားသမ္မတရောနိုင်ငံဝန်ကြီးတွေ့လိုက်ဆုံလိုက်တလန်တကနကဒီလိုအများကြီးတွေ့နေရတယ်။အခုနောက်ကိုရုပ်ပြည့်တွေ့မှာမဟုတ်ဘူး။အခုနလို့သူကအမေရိကန်ဖတ်လို့ပြောထားတဲ့အတွက်ဒါရီအရောသွားမယ်။ဒါမလို့ American First ဆိုမယ် American Second ဘယ်သမ္မတမှမထားခဲ့ဘူး။အဲ့ဒါကိုလည်းကျွန်တော်ပြန်ကြည့်ရမယ်။ကျွန်တော်တော့အဲ့လိုပဲစဉ်းစားတွေ့ခေါ
်တယ်။ရိုဒင်းဆွေဥညာဝင်ကတော့သိပြီးတော့ဒီချိန်တွေကစိုးရိမ်စရာမရှိသေးဘူး။ဟလာလက်တွေ့လည်းပဲဘယ်လိုဖြစ်လာမယ်ဆိုတာတော့မသိကြဘူးပေါ့လေ။နိုင်ငံရေးကပြောတယ်လို့ယူဆတယ်။ရိုဒင်းဆွေသဘောတူပါသလား။စိုးရိမ်စရာမရှိဘူးလားခင်ဗျာ
။ Okay ကျွန်တော်တို့နိုင်ငံရဲ့အကျိုးစီးပွားအတွက်ကတော့စိုးရိမ်စရာမရှိဘူးမရှိနိုင်ဘူးလို့ကျွန်တော်ယူဆပါတယ်တော်တော်သူဤလှုပ်လာမဲ့အမေရိကန်ပထမဆိုတဲ့အထက်မှာဒီအမေရိကရောက်နေတဲ့မြန်မာနိုင်ငံအသိကနန်းတွေရောနောက်တစ်ခါအကူကြီးပေါ့အကူကြီးပေးမဲ့ကိစ္စတွေတချို့ဟာတွေသူဒေါ်နယ်ထရမ့်မှာရှော့မယ်ရှော့တော့ကကျွန်တော်တို့ဗမာနိုင်ငံလည်းပါကောင်းပါနိုင်တယ်နောက်တစ်ခုပေါ့ဟိုအယူဆရေးရပါပဲဟိုအမျိုးသားရေးမျိုးချစ်စိတ်ကိုယ်နိုင်ငံကိုယ်လူမျိုးဆိုတော့အဲဦးစားပေးမှုပေါ့နော်နှုတ်အားဖြင့်ဖြစ်စီနိုင်ငံရေးစလိုဂန်အရာဖြစ်စီတင်လာတာကတော့ကျွန်တော်တို့နိုင်ငံတော့ကတော့သိကောင်းတဲ့အလားအလာမရှိဘူ
း
ကျွန်တော်တို့ကအဲချစ်ချစ်ခင်ခင်ရင်းနှီးနှီးနဲ့ဟလာဘသူမတူပေမလို့နေရဖို့ကြိုးစားနေစေကာလမှာအဲ့ဒါလို့လှုပ်လာတာဟာအစိုးရောက်တဲ့အယူအဆတခုကိုတင်လာသလားကျွန်တော်အဲ့ဒါတော့ဆိုပြီးပါတ
ယ်ဟုတ်ကဲ့ဆရာတော်ဒင်းဆွေသုံးသက်တဲ့သုံးသက်ချက်လူမျိုးကျွန်တော်စီမှာမှတ်ချက်ပေးထားသူနှစ်ဦးကသုံးသက်ထားတာရှိပါတယ်နောက်ပိုင်းကျတော့ကျွန်တော်တို့အဲ့ဒါကြားကြပါမယ်ဆိုတော့ဒေါ်လာမျိုးသိန်းကပြောတဲ့အထက်မှာတောင်တိုးပင်လယ်နဲ့ပတ်သက်ပြီးတော့အစိုးရအဖွဲ့တွေကအမေရိကန်အစိုးရတွေကပြောတဲ့ကိစ္စအိန္ဒိယနဲ့ဆက်ဆံရေးတရုတ်ကိုဟလာထိန်းချုပ်ပေါ်လေချုပ်ထားတဲ့ containment ပေါ်ချုပ်ထားတဲ့ဝါဒနဲ့ဆိုအတ္တီဟာတွေကပြီးခဲ့တဲ့အစိုးရတက်တန်းဖြစ်ခဲ့တဲ့အခြေအနေတွေနှိုင်းရှင်းနေဆိုရင် အဲ့ဒီအခြေအနေတွေဆိုကြပါစို့တောင်တိုးပင်နဲ့အရေးကိစ္စပဲဖြစ်ဖြစ်အိန္ဒိယနဲ့ဆက်ဆံရေးကိုပိုတိုးအောင်လုပ်ပြီးတော့တရုတ်ကိုထိမ့်ဖို့လုပ်တာပဲဖြစ်ဖြစ်အဲ့ဒါတွေကမြန်မာနိုင်ငံကလို့နိုင်ငံမျိုးအတွက်အပေါင်းလက္ခဏာဆောင်တဲ့တယောက်မှုတဲ့အနှုတ်လက္ခဏာဆောင်တဲ့တယောက်မှုပိုမဖြစ်နိုင်ဘူးလားတော်ရံမျိုးသိအ
ဲကျွန်တော်အမြင်ကတော့လက်ရှိပေါ့လေဒီအစိုးရတည်းရဲ့အမေရိကန်အစိုးရတည်းရဲ့တောင်တိုးပင်လယ်နဲ့ပတ်သက်ပြီးတော့ဒီထုတ်ဖော်ပြောကြားချက်ကနည်းနည်းတော့ပြင်းထန်တယ်လို့ယူဆလို့တော့ရပါတယ်အဲ့တော့တစ်ချိန်တည်းမှာပဲသူကနောက်တည့်ရက်မှာကျွန်တော်တို့အိန္ဒိယဝန်ကြီးချုပ်နဲ့ဒီတယ်လီဖုန်းနဲ့စကားပြောဖို့ပြင်ဆင်နေဆိုတော့တနည်းအားဖြင့်တော့ဒီတရုတ်နိုင်ငံကိုသူကနည်းနည်းဟို push လုပ်လိုက်တဲ့သဘောပေါ့လေတွန်းလိုက်တဲ့သဘောတော့ရှိတယ်လို့ကျွန်တော်မြင်ပါတယ်ဒါပေမဲ့ဒါလည်းပဲခုနပြောသလိုပေါ့လေဟိုနိုင်ငံရေးရပြောမယ်ဆိုရင်ဒါလည်းပဲဟို searching fire လုပ်ကြည့်တဲ့သဘောလည်းပဲဖြစ်ကောင်းဖြစ်နိုင်တယ်လို့ကျွန်တော်ကတော့ယူဆပါတယ်ဒါပေမဲ့အဲကျွန်တော်အမြင်အားဖြင့်တော့ဟိုကျွန်တော်တို့နိုင်ငံအနေနဲ့ကတရုတ်နိုင်ငံရောအိန္ဒိယနိုင်ငံရောနဲ့အနေနဲ့ချင်းတိဆက်မီနိုင်ငံဖြစ်တဲ့အခါကျတော့အဲကျွန်တော်တို့ကလည်းပဲကျွန်တော်တို့ရဲ့အရေးပါမှုကိုเนาะကျွန်တော်တို့အစိုးရအဖွဲ့ကเนาะကျွန်တော်တို့လွှတ်တော်တွေကနေတည်ဆောက်နိုင်ဖို့လည်းလိုတယ်လို့မြင်ပါတယ်ဥပမာကျွန်တော်တို့နိုင်ငံရဲ့အခမ်းအနားเนาะကျွန်တော်တို့နိုင်ငံနဲ့အမေရိကန်နိုင်ငံရဲ့ဆက်ဆံရေးကိုကျွန်တော်တို့ကအမေရိကန်တစ်ဖက်သေးကိုပဲကြည့်နေလို့မရဘဲနဲ့ကိုယ့်ဘက်မှာလည်းပဲကိုနော်ဟိုမဟာဗျူဟာမြောက်အနေထားတစ်ခုကိုရောက်အောင်တိဆောက်ဖို့လည်းလိုအပ်တယ်လို့မြင်ပါတယ
်ဟုတ်ကဲ့
ဥပမာဒီအမေရိကန်ရဲ့ဒီအစိုးရအပြောင်းလဲမူဝါဒအပြောင်းလဲကိုလိုက်ပြီးတော့ကမ္ဘာနိုင်ငံတွေအားလုံးဟာသူတို့ရဲ့မူဝါဒတွေကိုထိန်းချုပ်ရတဲ့သဘောရှိတယ်ဆိုတာကတော့ဟိုကျွန်တော်အမြင်အားဖြင့်တော့ဒါရှောင်လဲလို့မရဘူးလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့အခုနောက်တူရဲ့မှတ်ချက်ကိုကျွန်တော်ဆက်နားထောင်ရပါသူကတော့ထိုင်းနိုင်ငံမှာအခြေစိုက်ပြီးတော့မြန်မာနိုင်ငံရေးကိစ္စတွေကိုစောင့်ကြည့်လည်လာနေတဲ့ဦးစော်မင်းဖြစ်ပါတယ်32စက္ကန့်ရှိပါတယ
်ကျွန်တော်တို့ကတော့ဒီတင်းနေကြားတော့ဘေးကနေဆင်းလာကြည့်တဲ့အခါတော့ဘာတော့ပြလဲဆိုတော့ဒီ economy နဲ့ပတ်သက်တော့ကျွန်တော်လည်းမကျွမ်းကျင်ဘူးသိလည်းနားမယ်တော့မပြောတတ်ဘူးပေါ့ဗျာဒါပေမဲ့ဆိုတော့ပြောသလိုဘာဒီမှာကျွန်တော်တို့ရှိမှလာရဲခံနိုင်ဆိုတော့ဒီ trend ရဲ့အမျိုးသားကြီးပြင်ထန်တဲ့ဝါဒယူဆတာကျွန်တော်ဘာမှဒီမှလိုက်ရလာရခံနိုင်တယ်။အဲဒါကြောင့်မလို့အဖြစ်ဖြစ်တော့ရှေ့နကမှာလူမျိုးမှုတူပါလာမပြည့်လူတွေကိုနည်းခွဲခွဲခြားခြားဖြည်းဖြည်းနည်းနည်းလုပ်တဲ့လုပ်ချင်တဲ့အုပ်စုတွေပုံပြန်ကောင်းထောင်လာနိုင်မလားပေါ့ဘာမှဒီမှအဲ့လိုတော့ဆွေးနွေးနေတယ
်။ဒါကထိုင်းနိုင်ငံအခြေစိုက်မြန်မာရေးလီလာစောင့်ကြည့်နေတဲ့ဦးစော်မင်းပါ။ဒါကနောက်တူကကျွန်တော်တို့လက်ရှိမှာတော့ထိုင်းနိုင်ငံမှာပဲအခြေစိုက်ထားတဲ့ AIWD သတင်းဌာန AIWD သတင်းဌာနကိုတည်ထောင်သူနဲ့လက်ရှိ Editor ဖြစ်တဲ့ဦးအောင်စိုးရဲ့အမြင်ကိုတစ်ဆက်တည်းနောက်ထောင်ကြည့်အောင်ပါ10မိနစ်စက္ကန့်50လောက်ရှိပါတယ
်။အဲကံကတော့ဒီအနေရှိတယ်ပေါ့နော်။အနေရှိလို့လည်းပစာနာပြမှုတွေအမေရိကတခုလည်းမဟုတ်ဘူးဒီကမ္ဘာလုံးမှာဖြစ်နေတာပေါ့လေနော်။ဒီ PPP ကိစ္စတွေအပြုံးနဲ့ကိစ္စတွေမြေလိပ်စံလုံးနဲ့ကိစ္စတွေအားလုံးကတော့ဒီဆိုဂျိုနဲ့ပတ်သက်ပြီးပြောမှုတွေအများကြီးရှိနေတယ်။အပြူရင်းနိုင်ငံရေးရလည်းမဟာပြာကြတဲ့ဆိုရင်နိုင်ငံရေးရလည်းအားရမှာဆိုရင်ကျွန်တော်တို့နိုင်ငံပေါ်မှာတရားမှုတွေအများကြီးရှိနေတာပေါ့ကျွန်တော်တို့အခုမှတတော်ကြီးကြီးအသေးပွင့်လေးစာမျိုးလာရှိသေးတယ်အဲဥပမာလက်ထက်မှာဆိုရင်မြန်မာပြည်ကဥပမာအဒီရဲ့ biggest foreign policy success story ဆိုပြီးတော့နိုင်ငံတိုင်းပေါ်လာရအောင်ပြင်းနေဆိုပြီးတော့ပြည်သူခံရတာပေါ့လေဒါပေမဲ့အချိန်နဲ့အဟုန်နဲ့ဆက်ပြီးသွားတဲ့ကိစ္စမှာ Trump အခု administration လက်ထက်မှာကြာမှာအချိန်ရောက်သွားမယ်ဆိုရင်ကျွန်တော်တို့ခံစားရမယ့်ပိုင်းနဲ့အစိုးရတွေညာနံပါတ်၁ကတော့ပြုတ်ခဲ့အာအော်ဇာနာပုံပြီးကြီးလာမှာကျွန်တော်တို့မြင်ရမယ်အမျိုးအစားပေါ့ပေါ့လေဒါအပြင်ကျွန်တော်တို့ကဒီပြုတ်နေအိန္ဒိယတန်းမှာရှိရတဲ့ကြောင့်ကျွန်တော်တို့ကဒီအနောက်နိုင်ငံတွေအထူးသဖြင့်အမေရိကပေါ့အနောက်နိုင်ငံတွေဆက်ဆံယူ rebalance ရန်လုပ်နေရတဲ့ကာလဖြစ်နေချင်းကွင်းကပြည်နေတဲ့ကာလဖြစ်အဲ့လိုကာလအချိန်ကျမှခံလာရောက်လာတယ်ပို့ပြီးတော့ isolation ပဲပြောရတယ်ပို့ပြီးတော့အင်းဝလုတ်ကင်းတဲ့ကိုယ့်ရဲ့အကျိုးစီးပွားကိုကြည့်တဲ့ဟာတွေပုံပြီးတင်လာတဲ့အတွက်ကြောင့်မာပြည်တွက်ကတော့စိုးရင်ကြီးရရှိတယ်လို့ကျွန်တော်မြင်တယ်။ဒါပေမဲ့ Trump ကိုကြိုက်တဲ့သူတွေလည်းရှိမှာကျွန်တော်ဒီထဲမှာ Trump ကတကယ်ကိုဟာလားဒါဆိုတော့ Biden ပေါ့ဗျာ။ကဲလေ။ဒါရအဆုံးရောက်တဲ့ကိစ္စတွေကိုအောင်ကြည့်တဲ့ကိစ္စဒီမိုကရေစီနဲ့ဒီပြည်ကပြောတဲ့ကိစ္စတွေကြည့်ပြီးတော့သဘောကျနေမဲ့ဥပဒေတွေတွေလည်းဒီမှာရှိနေတယ်ကျွန်တော်သုံးသပ်ပါတယ်
ဆိုတော့ဒီဦးစောမင်းနဲ့ဦးအောင်စိုးတို့နှစ်ဦးစလုံးရဲ့သုံးသက်ချက်ထဲမှာဒီနည်းနည်းအစွန်းရောက်တယ်လို့ ကိုကိုဂျိုးစီဝါကာခွေရေးမူဝါဒအရာပေါ့နော်လူမျိုးအရာနည်းနည်းအစွန်းအောက်တယ်လို့ယူဆလို့ရတဲ့သဘောထားတွေကမြန်မာနိုင်ငံပေါ်မှာလည်းရိုက်ခက်လန်နိုင်ခြင်းရှိတာကိုစိုးရိမ်တဲ့အရေးလက္ခဏာမျိုးတွေသူတို့ပြောသွားပါတယ်ဆရာဒေါက်တာတင်းဆွေကပြောတဲ့အထက်မှာလည်းဆရာဒေါက်တာတင်းဆွေမှာဒီစိုးရိမ်ချက်လေးရှိပါတယ်ဆိုတော့လက်ရှိမြန်မာနိုင်ငံတွင်းကအစိုးရလွတ်တော်လူမှုအခြေပြုအဖွဲ့အစည်းတွေအနေနဲ့ဒီကိစ္စအပေါ်မှာဘယ်လိုတတိထားပြီးတော့ကြိုတင်ပြင်ဆင်လှုပ်ဆောင်တာတွေရှိသင့်တယ်လို့ဆရာဒေါက်တာတင်းဆွေအကြံပေးချင်ပါလေ
โอเคပထမတစ်ချက်ကတည်းကအစွန်းရောက်မှုမှာကျွန်တော်မြင်တဲ့နောက်အစွန်းတစ်ခုလည်းရှိသေးတယ်ခင်ဗျာသူကအမေရိကန်ဦးစားပေးအမေရိကန်ပထမနဲ့တို့လူမျိုးမှတို့လူမျိုးသူမကြခင်အမေရိကန်ဆာအမျိုးသားနေဆိုတာတော့လုံးကိုရှိတယ်ဆိုတော့ဒါကသူ့နိုင်ငံအတွက်ဖြစ်တာကတိတ်ကြီးဟိုကျွန်တော်တို့အတွက်ပြဿနာမကြီးဘူ
းဟုတ်ကဲ
့ဒါပေမဲ့အမေရိကမှာအပါဝင်ပေါ့ကမ္ဘာအနောက်နိုင်ငံတွေတနည်းဖြင့်ချမ်းသာတဲ့ပွန်လင်းတဲ့နိုင်ငံတွေမှာပွန်လင်းမှုဆိုတဲ့ line ကအလွန်များလာတဲ့အချိန်ကာလတစ်ခုကိုတော့ Donald Trump ရဲ့ policy တွေကတစုံတရာရပ်တန့်နိုင်တဲ့အတွက်ကတော့ကျွန်တော်အဲ့ဒါတော့နည်းနည်းအပေါင်းသဘောကျွန်တော်မြင်တယ်။နောက်ဒုတိယတစ်ချက်ကတော့မြန်မာနိုင်ငံမှာ Donald Trump ပြောတာတွေကိုဖတ်ပြီးတော့ကိုလိုရဆွဲပြီးတော့ပေါ့နော်ဟိုဒီကိုမကိုငရုဟာမငရုဆိုတဲ့အယူဆကိုဒီနေ့အပြင်ဘာသာပြန်လွဲပြီးတော့ကောက်ပြီးတော့လောက်ကြမဲ့လူတွေပမာပြီးမှရှိနိုင်တယ်အခုတောင်အတန်ကြားနေတော့အဲ့ဒီတော့ကတော့ကျွန်တော်ဆိုရင်နောက်တကမ္ဘာလုံးဆိုင်ရာပုံနှဲမှုအစွန်းရောက်မှုကတစုံကြထိမ့်သွားမှတော်တော်ကျွန်တော်ကနည်းနည်းသဘောကျတယ်ကျွန်တော်တို့နိုင်ငံအတွက်ကတော့ဟုတ်ပါပါဗျာမှပြီးတော့တလွဲလိုက်ကြမလားလို့တော့ကျွန်တော်ဆိုရင
်ဟုတ်ကဲ့ပါခင်ဗျာဒီအတွက်ကတော့သက်ဆိုင်တဲ့တာဝန်ရှိတဲ့လူတွေပညာရှင်တွေအများကြီးကြိုးစားအားထုတ်ပြီးတော့အမှန်တိုင်းသိအောင်မြင်အောင်တွေးနိုင်အောင်တော့လုပ်ကြလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ကျွန်တော်အခုမှတ်ချက်ပေးယူထားတဲ့သူနှစ်ဦးကြံပါသေးတယ်နှစ်ဦးစလုံးကိုကျွန်တော်တို့ဆက်ပြီးတော့နားထောင်ကြအောင်ပါတဦးကဥအောင်သူငိမ့်မှာမဟာဗျူဟာနဲ့မူဝါဒလိလာရဲ့အဖွဲ့မြန်မာရဲ့သင်တန်းဒါရိုက်တာဖြစ်ပါတယ်သူ့ရဲ့မှတ်ချက်က1မိနစ်18စက္ကန့်ရှိပါတယ်ခင်ဗျာ
အထူးသဖြင့်တော့ဗောနော်ဒီအခုလက်ရှိအမေရိကန်သမ္မတအစ်စ်ကဒီသူ့ရဲ့ကိုဂျိုးစီဝါကာကွယ်ရေးဟိုပုံစံမျိုးနဲ့သွားဖို့ပုံများပါတယ်ကျော်အဲ့လိုအနေအထားမှာကြာတော့ဘာဖြစ်လာလဲဆိုတော့အရင်တစ်ချိန်တုန်းကကျွန်တော်တို့ဒီမိုကရေစီထွန်းကားရေးလို့နောက်တစ်ခါ globalization ခေါ်တဲ့ဒီကမ္ဘာလွှမ်းပတ်ဒီဆက်သွယ်ရေးဆက်ဆံရေးပုံစံမျိုးတွေဗောနော်ကျော်အဲ့ရနေပြီးတော့သူကပြန်ဆုတ်သွားမဲ့ပုံစံမျိုးများပါတယ်အဲ့တော့နောက်ကျွန်တော်တို့တိုင်းပြည်နဲ့ပတ်သက်တဲ့အနေအထားမှာတော့အထူးသဖြင့်တော့တရုတ်နိုင်ငံအရေးကြီးပါတယ်အဲ့တော့သမ္မတအစ်စ်အခု Donald Trump မှာဒီတရုတ်နိုင်ငံပေါ်ဘယ်လိုသဘောထားမှာလဲကျော်အဲ့ဒါနဲ့ပတ်သက်ပြီးတော့ရောဒီကြံတဲ့ကျွန်တော်တို့အိမ်ကြီးချင်းနိုင်ငံတွေပေါ့ဗျာဆိုတော့ဒီအပေါ်မှာလည်းဘယ်လိုအလေးထားမလဲပေါ့နော်ဆိုတော့ဒီအချက်တွေကကျွန်တော်တို့အရေးကြီးတယ်လို့ထင်ပါတယ်ဆိုတော့အခုအနေထားမှာတော့တွေ့ရတဲ့အနေထားကတကယ်လို့ဒီအမေရိကန်ရဲ့ခြေရာတွေပေါ့ဗျာဒီအာရှတိုက်ကဆုတ်သွားမယ်ဆိုရင်တရုတ်ကပိုဩဇာကြီးလာမယ်အနေထားရှိတယ်ဒီတချို့ကျွန်တော်တို့ဖိလစ်ပိုင်တို့ထိုင်းတို့မလေးရှားတို့ပေါ့စသဖြင့်ဒီနိုင်ငံတွေတောင်မှဒီတရုတ်ဘက်ကိုပြေးပြီးတော့ဘာခေါ်မလဲဆက်ဆံရေးတိုးလုပ်နေတဲ့အနေအထားတွေတွေ့ရပါတယ်အထူးသဖြင့်တော့ကျွန်တော်တို့ဟို democratization ခေါ်တဲ့ democracy ထွန်းကားရေးအကူအညီတွေပေါ့ဗျာဆိုတော့အဲ့ဒါနဲ့ပတ်သက်လို့ American သမ္မတအစ်စ်ကစိတ်ဝင်စားခြင်းမှာစိတ်ဝင်စားမယ်ဒါမှမဟုတ်လည်းပေးတဲ့အထောက်ပံ့မျိုးတွေကိုချော့ချတဲ့အနေအထားမျိုးလည်းဖြစ်နိုင်တယ်လို့တော့ကျွန်တော်ထင်ပါတယ
်တကဦးအောင်သူငိမ့်မှာနောက်တူးကလည်းပဲဒီအဖွဲ့ကပါပဲမဟာဗျော်နဲ့မူဝါဒလိလာရဲ့အဖွဲ့မြန်မာကအပွန်ဆောင်ဒါရိုက်တာနဲ့တည်ထောင်သူတူဦးဖြစ်တဲ့ဦးမင်းစင်ရဲ့အမြင်ပါ1မိနစ်ကြော်ကြော်လေးရှိပါတယ်
ဒီ Donald Trump ရေပေါ့နော်ဒီမှာထလာရင်တော့ပဲမှာဒါတကဘာလုံးတော့ဒါအာရှတိကတခုလုံးကရက်ခတ်မဲ့ပြီးစားဆိုတော့ဒီမှာနိုင်ငံလေးရက်ခတ်မှုကြီးကြီးရှိနေမှာဆီမနိုင်ငံကိုယ်တိုင်ကလည်းဟိုဆိုရတဲ့မှာပိုင်းမှာဒါပို့ထူးထောင်းစင်တော့ပေါ့နော်ပို့ပြီးတော့တကဘာလုံးနဲ့ချိဆက်ပြီးတော့ဟိုကြီးပွားရေးရောနိုင်ငံရေးရောအကွန်ရေးရောလုံခြုံရေးရောပေါ့နော်ပတ်ပေါင်းဆိုရင်ချိဆက်ပြီးတော့လုပ်ချင်စိတ်ခင်ရင်းရှိလာတဲ့ကလာမျိုးမှာမင်းကပြောစကားကလည်းလာကပအကြီးရတယ်ဒီနောက်ဆုံးသွားမယ်ဆုတ်ခေါ်သွားမယ်ဆိုရင်ဘာသာမျိုးဟာဒီနိုင်ငံတို့ကတော့ကြီးကျယ်ကြီးကျယ်နေပါတယ်သူတို့ချင်းပေါ့နော်ဘယ်လိုမျိုးအရှာဒီကရဲမှာလုံချုံကြီးရနိုင်ငံကြီးရအာနာလီဟာမယ်ဘာမျိုးဖြစ်သွားတဲ့အခါမျိုးမှာဟာဒီအမေရိကန်ပြောင်းစုစားမှာတရုတ်ကပို့ပြီးတော့အားကောင်းလာတယ်နည်းဟာအမေရိကန်ပြောင်းစုရဲ့ဆုတ်ခေါ်မှုဟာတရုတ်ကိုလမ်းဖွင့်ပေးလိုက်သူဖြစ်သွားမယ်ဆိုရင်အမြင်မျိုးလည်းရှိပါတယ်အဲ့တော့အဲ့လိုမျိုးဆန်ဒီကြားမှာတရုတ်ရဲ့အင်ဂျင်နီယာတွေနဲ့မနိုင်ငံတို့ကတော့အဲ့ဒီကိစ္စကိုအဓိကရင်ဆိုင်မှာဖြစ်ပါတယ်
ဒါကဦးမင်းစင်မှာဆိုတော့တော်တော်များများသေး ဆိုရင်စရာရှိတယ်လို့တုံးသက်ကြတာကြားစရာရှိတယ်လို့ဆိုရင်စရာမရှိပါဘူးလို့တုံးသက်ကြတာလည်းရှိတယ်ဆိုတော့မြန်မာနိုင်ငံအနေနဲ့ဒီအမေရိကန်လိုနိုင်ငံကြီးရဲ့မူဝါဒကြီးကအပြောင်းလဲကိုလှမ်းကြည့်ပြီးတော့ကြိုတင်ပြင်ဆင်တာတချို့လှုပ်ထားတဲ့သလားဒါမှမဟုတ်ရင်အေးအေးဆေးဆေးပါပဲဒီတိုင်းပါပဲဆိုပြီးတော့ဒီတိုင်းပဲပုံမှန်အတိုင်းဆက်သွားနေတဲ့သလားဘယ်လိုယူဆပါသလဲ
အဲကျွန်တော်မြင်တာတော့အစိုးရကိုကျွန်တော်တို့လွှတ်တော်ရောနောက်ပြီးတော့ကျွန်တော်တို့ရပ်ဖက်အဖွဲ့အစည်းတွေရောပေါ့ဒီအမေရိကန်အစိုးရတည်ရဲ့မူဝါဒတွေကိုနောက်စနစ်တကျလေးလာစောင့်ကြည့်ပြီးတော့နောက်ကိုယ့်ရဲ့မူဝါဒတွေကိုယ့်ရဲ့လုပ်ငန်းစဉ်တွေကိုယ့်ရဲ့ view တွေနဲ့ပြန်ပြီးတော့ချိန်ထိုးကြည့်ဖို့လိုအပ်တယ်လို့တော့ကျွန်တော်ကသုံးသပ်ပါတယ်ဥပမာလက်တလောပဲပေါ့လေဥပမာကျွန်တော်တို့အမေရိကန်က TPP ကနေခလာကျွန်တော်တို့ထွက်မယ်လို့ဆုံးဖြတ်ပြီးတဲ့အချိန်မှာကျွန်တော်တို့တရုတ်က TPP ကိုဥဆောင်ဖို့ဥတီလာတာကိုတွေ့ရပါတယ်အဲ့ဒီအချိန်မှာဂျပန်ကတရုတ်ဥဆောင်မှုကိုငင်းဆန်မဲ့သဘောမျိုးရှိနေပြီးတော့ဂျပန်ရဲ့ယူဆကတော့အမေရိကန်ကိုပြန်ခေါ်ဖို့ဆိုတဲ့စဉ်းစားချက်ဖြစ်ပြီးတော့ဩစတြေးလျရဲ့ယူဆကတော့တရုတ်ကိုဥဆောင်စေချင်တဲ့ဘက်ဖြစ်နေပါတယ်အဲ့တော့ဆိုလိုချင်တဲ့သဘောကတော့ခုနတုံးသက်သွားသလိုပဲတကယ်လို့သာအမေရိကန်အနေနဲ့ဟိုဒေါ်နယ်ထရမ့်အနေနဲ့ဒီပုံစံမျိုးပေါ့လေနိုင်ငံရေးပေါ်လစီမှာဒီပုံစံမျိုးဆက်သွားမယ်ဆိုရင
်
ကျွန်တော်အများအပြင်ကျွန်တော်တို့ပတ်ဝန်းကျင်မှာတရုတ်ရဲ့ဩဇာမြင့်တက်လာဖို့အလားအလာများတယ်လို့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်ကဲ့ဆရာတော်တင်းဆွေကရောမြန်မာနိုင်ငံအနေနဲ့စိုးရင်စရာမရှိပါဘူးဆိုပြီးတော့ဒီတိုင်းလေးပဲဆက်သွားနေတင်းသလားကြိုတင်ပြင်ဆင်မှုတချို့လှုပ်ထားတင်းတာမှတင်းပါလားဆရာ
လှုပ်ထားတင်းတယ်လို့ကျွန်တော်ယူဆပါတယ်ဘာကြောင့်လဲဆိုတော့ခုနဆွေးနွေးကြသလိုပေါ့တရုတ်နိုင်ငံနဲ့ပတ်သက်တဲ့ချက်လက်တွေဒါအပန်းနေပဲနောက်တစ်ခါဒီတဲ့ပုံကဲပြီးတော့ကျွန်တော်တို့မြောက်ကိုရီးယားကိစ္စတို့ထိုင်ဝမ်ကိစ္စတို့ကလည်းကျွန်တော်တို့နိုင်ငံအပေါ်မှာဟိုတစုံတရာတက်ရောက်နေမယ်နောက်တစ်ခုကဟိုကြည့်လိုက်ရင်အဲ့ဒါအနောက်နိုင်ငံဒီမိုကရေစီပုံလင်းလွတ်လပ်တဲ့ဒီမိုကရေစီမှာအမေရိကကရှေ့ကဟိုဥဆောင်လာခဲ့တဲ့ရာသီရာသီနှစ်တွေများပြီဒါပေမဲ့အခုဒေါ်နယ်ထရမ့်ကတော့တမျိုးလူတွေစဉ်းစားမူပုံဖွင့်ပေးလိုက်တယ်လို့ကျွန်တော်ယူဆတယ်ဒါတော့သဘောကျလိုက်တယ်ဒါလိုပဲစဉ်းစားလာကြလိမ့်မယ
်ဟုတ်ကဲ
့အော်အမေရိကန်ဒီမိုကရေစီဆိုတာဒါလိုပါလားဟာဟာဒါလိုကြီးတဲ့မဟုတ်ဘူးဒါလိုလည်းရှိသေးတယ်ဆိုတော့အမြင်သစ်တွေကိုစဉ်းစားလာကြမယ်ဖတ်လာကြမယ်လေ့လာကြမယ်တနည်းအားဖြင့်လူငယ်လူရွယ်တွေအတွက်ဟာစဉ်းစားလမ်းကိုဖွင့်ပေးတဲ့အတွက်ကတော့ကျွန်တော်ကကျေးဇူးတော်ကိုတင်တယ်ခင်ဗျာဒါမှမဟုတ်အနာကမြန်မာနိုင်ငံမျိုးဆက်ဟာအဲ့တက်ချွာတကယ်ကိုတက်ချွာတဲ့နိုင်ငံသားကြီးအမြင်နိုင်ငံ
တကာ
ရှိလာတာဖြစ်တဲ့အတွက်ဒါကိုတော့ကျွန်တော်ကတော့ဟိုသဘောကျပါတယ
်ဟုတ်ကဲ့ပါခင်ဗျာတရားလီလိုင်းအစီအစဉ်အချိန်ပြည့်ပြီမို့ဒီမှာပဲဆုံးသတ်ပါရစေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
သောသူကိုအောင်နဲ့အတူကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့တိုင်းရဲ့လေလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်ခုထုတ်လိုက်ပေးလိုက်တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့7:00နာရီအထိပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကထိုက်တန်အမေရိကန်ကားလုပ်ငန်းကြီး၃ခုကအမှုဆောင်ရာရှိရင်းနဲ့ဒီကနေ့အင်္ဂါနေ့မှာတွေ့ဆုံပြီးပြည်ပမှာလုပ်ငန်းတွေလုပ်မဲ့အစားပြည်ထဲမှာလုပ်ငန်းတွေတိုးချက်လုပ်ကိုင်မှုတိုက်တွန်းလိုက်ပါတယ်အမေရိကန်ခေါ်ထုတ်လုပ်ငန်းတွေပြည်ထဲမှာပုံမလုပ်ကိုင်ကြဖို့စီးပွားရေးလုပ်ငန်းရှင်တွေကိုဇက်တိုက်ဆိုသလိုတွေ့ဆုံတိုက်တွန်းနေတဲ့သမ္မတထရမ့်က General Motors Ford နဲ့ Fiat Chrysler ရာရှိကြီးတွေနဲ့တွေ့ဆုံခဲ့တာလည်းဖြစ်ပါတယ်စီးပွားရေးနိုင်ငံမှာပြည်ခတ်ရဲ့စည်းသဘောတူညီချက်ကိုစောင့်ကြည့်ခဲ့ခံနိုင်မဲ့လုပ်ငန်းစဉ်တရထူထောင်မှုရုရှား၊ EU နဲ့တူရကီနိုင်ငံတို့သဘောတူညီခဲ့ကြတဲ့အကြောင်းကဇက်စတန်နိုင်ငံ Astana မြို့မှာကျင်းပနေတဲ့ဒီရဆူရနဲ့တဘုံနေချနှစ်ရက်ကြာညဉ့်ညဉ့်ဆွေးနွေးပွဲဒီကနေ့အဆုံးသတ်ချိန်မှာပြောဆိုလိုက်ပါတယ်။ဥရောပသမဂ္ဂ EU နဲ့ UK နိုင်ငံကွတ်တောကအစီအစဉ်တွေနဲ့ပတ်သက်လို့လွှတ်တော်ရဲ့အတူပြုချက်ရယူရမယ်အကြောင်းဗြိတိန်တရားရုံးချုပ်ကဒီကနေ့ပဲအမိန့်ချမှတ်လိုက်ပါတယ်။ဆုံးဖြတ်ချက်ကိုတော့ရှင်းမဲ့သုံးမဲ့နဲ့အတူပြုလိုက်တာဖြစ်တဲ့အကြောင်းလဲဗြိတိန်တရားရုံးချုပ်ကြီးကကကြေညာခဲ့တာပါ။ကုလသမဂ္ဂလူခွင့်ရေးထုတ်ကိုယ်ဆောင်ရန်ကြီးလေးကပြီးခဲ့တဲ့သတင်းပတ်ထဲမှာဆုံးသက်သွားတဲ့မြန်မာနိုင်ငံခီးစဉ်တွင်သူနဲ့တွေ့ဆုံခဲ့တဲ့သူတွေပေါ်လက်တုံပြန်အရေးယူခံရမှာစိုးရင်ကြောင်ပြောကြလိုက်ပါတယ်။သူတွေ့ဆုံစကားပြောခဲ့တဲ့သူတွေကအစိုးရဝေဖန်သူတွေတခြားသူတွေရဲ့အခွင့်အရေးကိုကာကွယ်ဖို့ကြိုးပမ်းနေသူတွေအာဏာပိုင်တွေနဲ့ကွဲလွဲတဲ့သဘောထားအမြင်တွေကိုပြောဆိုသူတွေအတွက်စိုးရင်မီကြောင်နဲ့ဆက်သွယ်ရေးဥပဒေ66ကာကြီးနဲ့အရေးယူဖို့ကြိုးပမ်းမှုတွေတိုးလာနေတာကိုကုလသမဂ္ဂရင်ချုပ်ရှေ့ဂျနီဗာမြို့မှာဒီကနေ့ရက်စွဲနဲ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာထည့်သွင်းပြောဆိုသွားတာဖြစ်ပါတယ်
သတင်းအချင်းချက်ကိုကောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Michael Dubensky ဖြစ်ပါတယ်။ VOA American အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့8:00နာရီထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ40 kHz 9:30လိုင်းဒိုမီတာ48 kHz 6:35လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလာမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးသွားအောင်ပါပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်။ VOA ကိုနားဆင်နေတဲ့အထူးပဲကျေးဇူးတင်ပါတယ်ကျမနင်္ဂလာပါ
This program has come to you from the Voice of America, Washington.